America in Burmese.
လာညာကြပါရှင်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်မစုမြတ်မောင်ပါရှင်မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုနေကြတဲ့ပြည်သူတွေနဲ့အတူရပ်တည်နေတယ်လို့ကမ္ဘာစီးပွားရေးအင်အားကြီး G7 အဖွဲ့ကဒီနေ့အကြေညာချက်ထုတ်ပြန်ပြီးတော့ငြင်းကြမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်တဲ့အပေါ်မှာပြစ်တင်ရှုတ်ချလိုက်ပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီတွေအပေါ်နောက်ထပ်အရေးယူမှုတွေလှုပ်သွားဖို့အတွက် EU ဥရောပသမဂ္ဂကလည်းဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံမှာနောက်ထပ်ရွေးကောက်ပွဲလုပ်မဲ့ကိစ္စကိုအင်ဒိုနီးရှားကသဘောမတူပါဘူးလို့အင်ဒိုနီးရှားအစိုးရကဒီကနေ့ပြန်ပြီးပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံပြောခွင့်ရကလည်း
Our position does not change. We support the democracy. Anything should be dealt, should be managed, should be caught.
ဒီမိုကရေစီရေးကိုထောက်ခံကြောင်းနဲ့မြန်မာပြည်သူတွေရဲ့လုံခြုံရေးထိခိုက်မဲ့ကိစ္စတစ်ခုကိုမှလုံးဝမဟုတ်ဘူးဆိုတာကိုအင်ဒိုနီးရှားတန်ယုံပြောခွင့်ရကတန်ယုံရှိဆန္ဒပြသူတွေကိုထွက်ပြီးတော့ပြောခဲ့တာပါကုလသမဂ္ဂထွေထွေညီလာခံမှာတော့မြန်မာအရေးကိုတောက်ချနေကြရဲ့အလို့သဘောအထူးစည်းဝေးပွဲလုပ်ဖို့ရှိပါတယ်အခုလိုမျိုးမြန်မာနိုင်ငံဆိုင်ရာနောက်ဆုံးတိထားတာတွေကိုအခုညအစီအစဉ်မှာနားဆင်ရမှာပါအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တလောင်တို့ကကြေညာပေးကြပါမယ်ရှင်
စစ်တပ်ကအာဏာသိမ်းနောက်ကိုဆန့်ကျင်ကောက်ကွက်ပြီးမြန်မာနိုင်ငံတဝန်းနေစဉ်လိုဆန္ဒပြနေကြတာသတင်းသုံးပတ်ထဲဝင်လာပြီးဖြစ်ပါတယ်။နှစ်ငါးလုံးကိုအထိမှန်ပြုပြီး22ရက်2022ခုနှစ်တနင်္လာနေ့ကနိုင်ငံတော်မှာလူသိမ်းပေါင်းများစွာဆန္ဒပြခဲ့ကြပြီးတဲ့နောက်ဒီကနေ့မှာအဲဒီလောက်အရေးအတွက်မများပေမဲ့လည်းအချိန်လျော့သွားတဲ့ပုံမရှိပါဘူး။မန္တလေးမြို့မှာတော့22ရက်နေ့ကပြစ်ခတ်နေနေမှုအပြင်တေဆုံးသွားသူတွေကတဦးဖြစ်တဲ့အသက်38နှစ်အရွယ်ကိုတက်နိုင်ဝင်းရဲ့နာရီခန္ဓာဒီကနေ့ကျင်းပပါတယ်။ကိုတက်နိုင်ဝင်းရဲ့ဇနီးဖြစ်သူဟာအရွယ်မရောက်သေးတဲ့ဒါလီတူဦးနဲ့အတူကျန်ရစ်ခဲ့သူပါ။ဆရာ
များကသွားတယ်။လောက်ကြည့်ကြပါအားလုံးကိုလည်းအားပေါ်ပါတယ်လို့အခုကပြည်သူတွေပိုင်မှာပြည်သူတွေပိုင်တော့ပြည်သူတွေရနေမှာဆရာများကသွားတယ်။ဒီကျင်းထားတဲ့ဆရာများကဆရာများကဆုံးဖြတ်ပေးခြင်းပါလေ။
ကိုတက်နိုင်ဝင်းရဲ့တရားထက်မှာပဲအသက်18နှစ်အရွယ်ကိုဝေရန်ထွန်းဟာလည်းဦးခေါင်းကိုတဲ့တဲ့ချင်းအပြစ်ခံရပြီးမန္တလေးမြို့မှာပဲတည်ဆုံသွားခဲ့ပါတယ်။ရန်ကုန်ရှိပြည်သားမျိုးကအသက်30အရွယ်ကိုတင်ထွန်းဟင်းကတော့20ရက်နေ့ညမှာပဲကင်းဆောင်နေတဲ့အချိန်ရဲကဥကောင်းကိုတနက်နေ့ပြစ်လို့ကွယ်လွန်သွားခဲ့ပါတယ်။နေပြည်တော်မှာဥကောင်းကိုအပြစ်ခံရပြီးကွယ်လွန်ခဲ့တဲ့အသက်20အရွယ်မန်းမြတ်တွတ်တွတ်ခိုင်နေဆိုရင်အခုချိန်ထိတနက်နေ့ပြစ်ခံရပြီးပြေဆုံးတယ်လို့အတည်ပြုထားနိုင်သူ4ဦးအထိရှိနေပါပြီ။အခုလိုတနက်နေ့ပြစ်ခတ်တဲ့အထိနေနေတာတွေရှိခဲ့တဲ့ကြားမှာပဲဆန္ဒပြပွဲတွေဆက်ဖြစ်နေပြီးအဝယ်မျိုးကဒီကနေ့ဆန္ဒပြပွဲမှာလည်းလူအမြောက်အများပါဝင်ခဲ့ပါတယ်။ဒီမျိုးမှာတော့နေ့စဉ်ဆန္ဒပြပွဲစုဝေးရနေရတွေဖြစ်တဲ့ဖဲရန်နဲ့ညီညီကုန်းမှာဆန္ဒပြသူတွေပုံမှန်လိုစုဝေးခဲ့ကြပြီးရန်ကုန်မြို့နေရာအပြားအပြားအထူးသဖြင့်ကုလသမဂ္ဂရုံးနဲ့တန်ယုံတွေအနီးတစ်ဝိုက်မှာရဲနဲ့စစ်သားတွေချထားတယ်လို့ဆန္ဒပြသူတွေက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာဆေးရနာသိမှုကိုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြသူတွေပေါ်အင်အားသုံးအချက်သက်နေနေတာကိုလက်မခံနိုင်ဘူးလို့ကမ္ဘာစစ်မှုထေကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကဒီကနေ့ပြောပါတယ်။အင်အားသုံးအချက်သက်နေနေမှုအတွေ့တာဝန်ရှိသူတွေကိုယ့်လုပ်ရက်အတွက်ကိုယ်တာဝန်ခံမှုရှိအောင်လုပ်ရမယ်လို့လည်းတတိပေးလိုက်ပါတယ်။လက်နက်မဲ့လူလူကိုကြီးအစ်စ်သုံးပြီးနေနေတာလက်မခံနိုင်ပါဘူး။ရင်းချမ်းတဲ့ဆန္ဒပြဝဲတွေကိုအချက်သက်နေနေတဲ့ဘယ်သူမှဆိုကိုယ့်လုပ်ရက်အတွက်တာဝန်ခံမှုရှိစေရမယ်လို့G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ဒီကနေ့ပူးပြဲထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အာဏာသိမ်းမှုအပေါ်ဆန့်ကျင်သူတွေကိုချိန်ချောက်ပြိနှိပ်တာမိမိတို့ပြစ်တင်ရှုတ်ချပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုအပေါ်ပြစ်တင်ရှုတ်ချတာမှာမိမိတို့တင်းကြီးတင်းကျပ်ထက်ဆက်ရှိနေပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အကြောင်းမဲ့ဖမ်းဆီးထားသူတွေကိုချက်ချင်းနဲ့ချွင်းချင်းမရှိပြန်လွှတ်ပေးဖို့မိမိတို့ထပ်ပြီးတောင်းဆိုပါတယ်လို့လည်း G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ပူးပြဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရင်းမြန်းစွာဆန္ဒပြသူတွေကိုအင်အားသုံးပစ်ခတ်နေနေတဲ့အပေါ်နိုင်ငံတကာကအပြင်းထန်ပစ်တင်ရှုတ်ချနေချိန်မှာပဲ G7 နိုင်ငံခြားရေးဝန်ကြီးတွေကလည်းအခုလိုတောင်းဆိုလိုက်တာပါ G7 အဖွဲ့မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်၊အမေရိကန်နဲ့ဥရောပသမဂ္ဂ EU ရဲ့အစိုးရကိုယ်စားလှယ်တို့ပါဝင်ပါတယ်ဆန္ဒပြသူတွေ၊ဆရာဝန်တွေ၊အရက်ဖက်လူမှုအဖွဲ့အစည်းဝင်တွေ၊တရင်းနောက်တွေအပေါ်အသေးစားဥတီချက်ထားနှိမ့်နေတာကိုအဆုံးသတ်ဖို့နဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာထားတာကိုပြန်ရုပ်သိမ်းဖို့လေ G7 အဖွဲ့ကတောင်းဆိုထားပါတယ်။ဒါ့အပြင်အကူအညီအလိုအဆုံးသူတွေကိုကူညီထောက်ပံ့နိုင်ရေးလူသားစာနာမှုဆိုင်ရာလုပ်ငန်းတွေအပြည့်အဝပြန်ပြီးခွင့်ပြုဖို့လေအာဏာသိမ်းစစ်ကောင်စီကို G7 အဖွဲ့ကတိုက်တွန်းထားပါတယ်။ မြန်မာနိုင်ငံမှာယူကော့ဘွယ်အသစ်လိုမဲ့ကိစ္စအင်ဒိုနီးရှားနိုင်ငံကထောက်ခံနေဆိုတာမဟုတ်ပါဘူးလို့ဒီကနေ့မှပဲညင်းလိုက်ပါတယ
် The spokesperson of the Ministry of Foreign Affairs of Indonesia Tengku Faizal
Reuters သတင်းမှရေးထားတာမမှန်ဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရ Tengku Faizal Shah ကပြောပါတယ်ယူကော့ဘွယ်ပြန်လုံးမဲ့အစီအစဉ်ကိုအင်ဒိုနီးရှားနိုင်ငံအနေနဲ့မထောက်ခံပါဘူးလို့ရန်ကုန်မြို့မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံအပြင်ဘက်မှာစူဝေးဆန္ဒပြမှုတွေကိုတန်ယုံပြောခွင့်ရသူကပူရန်ထွက်ပြောခဲ့တာပါတန်ယုံပြောခွင့်ရကအဲ့လိုပြောဆိုပြီးချိန်မှာ WiFi နားထောင်နေတဲ့ဆန္ဒပြသူတွေကအာရဝန္တာလက်ခုပ်တီးအားပေးခဲ့ကြပြီးယေရှုတင်စကားပြန်ပြောကြပါတယ်။အာနာသင်းစစ်ကောင်စီကယူကော့ဘွယ်အစ်စ်တွေကျင်းပမယ်လို့ကြေညာပေးထားတဲ့အတိုင်းတည်အောင်လုပ်ဖို့အစီအစဉ်တရက်ကိုအင်ဒိုနီးရှားအစိုးရကအဆိုပြုထားတယ်လို့သတင်းရင်းမြစ်သုံးခုထဲမှလည်းကိုကားပြီး Reuters သတင်းဌာနကအစောပိုင်းမှာရေးခဲ့တာပါ။အဲ့ဒီသတင်းထွက်လာပြီးတဲ့နောက်ရန်ကုန်မြို့ကအင်ဒိုနီးရှားတန်ယုံရှိမှာဒီကနေ့ဆန္ဒပြသူတွေစုဝေးပြီးအင်ဒိုနီးရှားနိုင်ငံကိုကန့်ကွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံဘက်ကအခုလိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။ခိုင်းနိုင်ငံဘန်ကောက်မြို့တော်ကအင်ဒိုနီးရှားတန်ယုံအပြင်ဘက်မှာလည်းဒီကနေ့လူရာပေါင်းများစွာစုဝေးပြီးအင်ဒိုနီးရှားနိုင်ငံကိုကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ်။မြန်မာအရေးနဲ့ပတ်သက်ပြီးရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံအနေနဲ့အထူးအစည်းအဝေးတစ်ရပ်ခေါ်ယူခြင်းပါဖို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူရီကတွန်းအားပေးနေတာပါ။ဝန်ကြီးမာဆူရီဟာအာဆီယံလက်ရှိအလက်အကျောက်ဥက္ကဋ္ဌဘူနိုင်းနိုင်ငံရဲ့ဆော်ဘွားစင်ကာပူနိုင်ငံသားရဲ့ဝန်ကြီးတို့နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းပြီးကြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုအစည်းအဝေးမျိုးခေါ်ယူဖို့ထောက်ခံတဲ့အကြောင်းစင်ကာပူနဲ့မလေးရှားနိုင်ငံတွေကပြောထားကြပါတယ်။ဆီယနာဒေမှုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြသူတွေပေါ်အင်အားသုံးအကြပ်ဖက်ငင်းနှီးနာမျိုးမလုပ်ဖို့နဲ့ဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပြီးအာဏာသိမ်းစစ်ကောင်စီအပေါ်အနောက်နိုင်ငံတွေကဖိအားပေးတာပိုတိုးလာနေပါတယ်။အနာဒိမှုအတွက်စစ်တပ်တာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးတွေကိုအတိအကျဥတီချက်ထားတန်ခတ်ရေးယူဖို့ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေအကြားနိုင်ငံရေးကြသဘောတူညီချက်ရလိုက်ပြီလို့ EU နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲယိုဆက်ဘော်ရဲလ်ကပြောပါတယ်နိုင်ငံတကာတိုင်းဝမ်ရဲ့လှုပ်ဆောင်ချက်အားလုံးဟာမြန်မာနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုအမျိုးသားပြန်လည်တင်းတင်းရေးတို့အတွက်အထောက်အကူဖြစ်တင်ပြီးဒင်းမာမှုတိုးလာမှာမျိုးအခြေအနေကိုထပ်ပြီးရှုပ်ထွေးစေမှာမျိုးရှောင်ရှားတဲ့နယ်လို့ EU ရေးယူမှုနဲ့ပတ်သက်တဲ့မေးခွန်းပေါ်ပြည်နိုင်ငံကြ ాయి ဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲပြင်ပြန်ဖြေသွားပါတယ်အမေရိကန်ပြည်ထောင်စုကလည်းတန်ခတ်ရည်ရွယ်တဲ့စီးရင်ထဲမှာစစ်ကောင်စီဖောက်ပွဲနောက်ထပ်နှစ်ယောက်ကိုထပ်ထည့်လိုက်ပါတယ်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဗိုလ်ချုပ်ကြီးမမောင်ကျော်တို့ကိုပါတန်ခတ်ရည်ရွယ်လိုက်တာဖြစ်ပြီးနောက်ထပ်ရည်ရွယ်တာတွေထပ်လာနိုင်တယ်လို့သတိပေးထားပါတယ်ဒီမတိုင်ခင်ကလည်းအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးနေအောင်လိုင်းနဲ့တခြားစစ်ကောင်စီဝင်တွေကိုအမေရိကန်ကအရေးယူထားပြီးဖြစ်ပါတယ်နိုင်ငံလုံးလှူရှာမှုအဖြစ်တနင်္လာနေ့ကနိုင်ငံတော်ဆန္ဒပြဝဲကြီးတွေဖြစ်ခဲ့ပြီးနေပြည်တော်မှာဆန္ဒပြလူငယ်အများပြားကိုစစ်တပ်နဲ့ရဲတွေကအင်အားသုံးနှိမ်နှင်းဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုနောက်ထပ်တံခက်ရေးယူမှုတွေချမှတ်လာကြတာလည်းဖြစ်ပါရယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ19ကီလိုဟတ်၁5953ညပိုင်းဒိုမီတာ25ကီလိုဟတ်၁၁၈ခွန်3ညပိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတင်းငွေမှာပိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဖန်စီတင်းတင်းခံထားရတဲ့အတိုင်းမေခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဖက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးခင်မောင်စောကမြန်မာပြည်သူပြည်သားတွေစစ်တပ်ရဲ့ကြေးကျုံဖြစ်လာတော့မလားဆိုတာတရားရုံးကြားနာမှုကအဆုံးဖြတ်ပေးလိမ့်မယ်လို့ပြောပါတယ်။အခုချိန်ဟာမြန်မာတမိုင်းအတွက်အရေးကြီးလာတဲ့အချိန်အခါဖြစ်တယ်လို့လည်းရှင်နေဦးခင်မောင်စောကနေပြည်တော်ကနေတယ်လီဖုန်းနဲ့ AFP သတင်းဌာနကိုဖြေကြားခဲ့တာပါ။မြန်မာစစ်တပ်ကအာဏာရယူထားတာကိုကန့်ကွက်နေကြတဲ့နိုင်ငံတော်ဆန္ဒပြပွဲတွေမအောင်မြင်ရင်မြန်မာပြည်ကြီးလာမယ့်နှစ်ပေါင်း40 50လောက်စစ်ကြုံပွားကိုပြန်ရောက်သွားမှာဖြစ်တဲ့အတွက်ဒီတိုက်ပွဲနိုင်မှာဖြစ်မယ်လို့လည်းဦးခင်မောင်စောကပြောဆိုခဲ့ပါတယ်။ဖေဗူလာတရနေ့ကလေးကဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်ကိုမတ်လတရနေ့မှာရုံထုတ်ဖို့ရှိပါတယ်။အဲ့ဒီမတိုင်ခင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရရေးရှေ့နေဦးခင်မောင်စောဖက်ကအချင်းချင်းကြိုးစားခဲ့ပေမဲ့တွေ့ခွင့်မရသေးပါဘူး။အဲ့ဒီလိုရုံထုတ်မဲ့ကိစ္စနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုတွေ့ခွင့်မပြုဘူးဆိုရင်ဒါဟာတရားမျှတမှုမရှိတဲ့ကြာနာမှုဖြစ်တယ်ဆိုတာဒီကမ္ဘာလုံးသိအောင်ပြောမယ်လို့လည်းဦးခင်မောင်စောကပြောပါတယ်။ဦးခင်မောင်စောကိုယ်တိုင်ကလည်းအဖမ်းမခံရအောင်ညတိုင်းနေရာပြောင်းပြီးတော့ညအိပ်နေရတာပါ။1948ခုနှစ်ပြင်မနာမြို့မှာမွေးဖွားခဲ့တဲ့ဦးခင်မောင်စောဟာစစ်အာဏာဆန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အတွက်အသက်18နှစ်အရွယ်မှာဖမ်းဆီးခံရပြီးတော့ကိုကိုကျွန်းပို့ခံခဲ့ရပူပါတယ်။ကိုနှစ်ကြာထောင်သွင်းအကျဉ်းချခဲ့ဖူးတဲ့ဦးခင်မောင်စောကသူ့အတွက်မမှုဝင်မယ်လို့ဆန္ဒပြသူတွေရဲ့အသက်ဘေးကိုတော့စိုးရိမ်တယ်လို့ပြောပါတယ်။မ မလေးရှားနိုင်ငံကထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသားတထောင်နဲ့80ချပ်ဦးကိုနေရပ်ပြန်မှုမဲ့အစီအစဉ်တွေဆိုင်နာဖို့မလေးရှားတရားရုံးတစ်ခုကအစောပိုင်းမှာအမိန့်ချထားပေမဲ့သူတို့ကိုနေရပ်ပြန်ပို့လိုက်ပြီလို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကအင်္ဂါနေ့မှာပြောပါတယ်မြန်မာနိုင်ငံသားတွေကိုမြန်မာရေးတပ်တင်မောနဲ့ပြန်ပို့လိုက်တာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူး ြေညာချက်မှပြောမထားပါဘူး။မြန်မာနိုင်ငံမှာအခြေအနေတွေမတည်မငြိမ်ဖြစ်နေတာကြောင့်နေရပြန်ပို့ခိုင်းရမယ်လူတွေရဲ့အသက်အန္တရာယ်ဆိုရင်ဇာရှိတဲ့အတွက်ဆိုပြီးဒီအစီအစဉ်ကိုဆိုင်းငံ့ထားဖို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေတောင်းဆိုခဲ့ကြပါသေးတယ်။မလေးရှားမှာကုလွန်ခွင့်တောင်းခံသားတွေထဲမှာပဋိပက္ခတွေနဲ့ဖမ်းဆီးထိန်းသိမ်းမခံရအောင်ထွက်ပြေးလာကြတဲ့ချင်းကချင်နဲ့ရိုဟင်ဂျာမဟုတ်တဲ့မွတ်စလင်တွေလည်းပါဝင်တယ်လို့ဒုက္ခသည်များဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့တွေကပြောပါတယ်။ပြန်ပို့မယ်လူတွေထဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှစီးရင်တင်ထားသူ3ဦးနဲ့အနေဆုံးမလေးရှားမိဘ2ဦးရှိတဲ့အရွယ်မရောက်သေးသူ18ဦးပါဝင်တယ်လို့လည်းနိုင်ငံတကာလူငယ်ချမ်းသာရေးအဖွဲ့ AI ကပြောပါတယ်။မြန်မာနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေနေရပြန်နိုင်ရေးအတွက်အစားထိုးလျင်ခီးစဉ်တစ်ခုအကြောင်းရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကဖေဖော်ဝါရီလ23ရက်နေ့မှာအီးမေးလ်နဲ့အကြောင်းကြားလာပါတယ်။ဖေဖော်ဝါရီလ28ရက်နေ့မှာမြမလေးချောင်းလိုင်း MAI လေးရင်နဲ့ရန်ကုန်နိုင်ငံတကာလေးစိတ်ကနေမနေ့9နိုင်မှာထွက်ခွာဖို့စီစဉ်ထားပါတယ်။ရန်ကုန်ကနေတောင်ကိုရီးယားကိုပြန်တက်มาဖြစ်ပြီးအဲ့ဒီကနေတစင်ကိုရီးယားလေကြောင်းလိုင်းနဲ့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကိုဖေဖော်ဝါရီလ28ရက်နေ့မှာပဲတက်ရိုက်ပြန်တက်มาဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ခွာဖို့အစနာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ရောက်ရာဒေသကနေရန်ကုန်မြို့ကိုကိုယ့်အစီအစဉ်နဲ့လာကြဖို့လဲအဲ့ဒီအီးမေးလ်ထဲမှာအကြောင်းကြားထားပါတယ်။လေရင်ခီးစဉ်ကိုတန်ယုံကစီစဉ်ပေးတယ်ဆိုပေမဲ့လက်မှတ်ခကိုတော့ခီးတဲ့တွေပြန်လဲကြခံရမှာပါ။ခီးတဲ့ရင်းနဲ့လျင်မောင်မတက်ခင်ရဲ့လိုမှာကိုဗစ်ရှိမရှိတန်ယုံအစီအစဉ်နဲ့စစ်ဆေးခံရမှာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်လာတဲ့အချိန်ကလေးကအလားတူခီးစဉ်တွေနဲ့အမေရိကန်နိုင်ငံသားတွေရဲ့ပြန်နိုင်ရေးတန်ယုံကအစီအစဉ်ပေးနေတာပါကိုဗစ်ကရောဂါအခြေအနေကြောင့်မြန်မာအပါအဝင်ကမ္ဘာနိုင်ငံအတော်များများမှာပုံမှန်နိုင်ငံတကာလေးကြောင်းလိုက်တွေမပြေဆွေးနိုင်တာကြောင့်သက်ဆိုင်ရာတန်ယုံတွေကအစားထိုးလျင်ခီးစဉ်တွေစီစဉ်ပေးနေရတာရှိပါတယ်လက်ရှိမြန်မာနိုင်ငံတွင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတွင်သွာလာမှုတွေအပေါ်အမေရိကန်နိုင်ငံသားတွေကိုတန်ယုံကသတိပေးထားပါတယ်။ COVID-19 ရောဂါကာကွယ်ဆေးအတည်ပြုနိုင်ရေးအထူးကလိုအပ်ချက်တစ်ခုကိုဖော်ရှားပေးမယ့်လမ်းညွှန်ချက်တစ်မျိုးကိုအမေရိကန်အစားအသောက်နဲ့ဆေးဝါးစီမံကိုယ်ကရေးဌာန FDA ကထုတ်ပြန်လိုက်ပါတယ်။အမေရိကန်မှာပြင်းထန်တဲ့ဆောင်းဝါးဒီနဲ့ရင်ဆိုင်နေရတဲ့အချိန်လူရေတန်ပေါင်း300ကျော်ကကာကွယ်ဆေးထုတ်ဝေဖို့လုပ်ကိုင်နေချိန်မှာပဲဒီလမ်းညွှန်ချက်ထွက်လာတာပါ။မျိုးပီဇာဆင့်ငယ်ပြောင်းလဲလာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေကိုဦးတည်ထုတ်ထားတဲ့ကာကွယ်ဆေးထိရောက်မှုရှိမရှိလူပေါင်းထောင်ချီအသုံးပြုပြီးဆက်သတ်ဖို့မလိုတော့ဘူးလို့ FDA ကတင်းနှင်းလာနေမှာကြေညာလိုက်တာပါဆေးကုမ္ပဏီတွေနောက်ဆုံးထုတ်ထားတဲ့ကာကွယ်ဆေးအာနိသင်ရှိမရှိဆိုတာရာသီတုပ်ကွေးရောဂါကာကွယ်ဆေးထုတ်တယ်လို့မျိုးအလားတူနီလန်းမျိုးနဲ့လုပ်ကိုင်နေတယ်လို့ FDA ကပြောပါတယ်အဲ့ဒီထဲမှာကာကွယ်ဆေးတစ်ကိုလူအုပ်စုငယ်တစ်ခုနဲ့ဆက်သတ်ပြီးတော့ကိုခံအားတုံ့ပြန်မှုကိုမူလကာကွယ်ဆေးရဲ့ထိရောက်မှုနဲ့နှိုင်းယှဉ်မဲ့နေလန်းတွေပါပါတယ်။သူတည်တနာပြုသူတွေအနေနဲ့ဒီဆေးတစ်ကိုကာကွယ်ဆေးထိုးပြီးသားတွေနဲ့ဆန်တတ်မှာဖြစ်ပါတယ်။ကာကွယ်ဆေးတစ်ကိုပထမဆေးတလုံးနဲ့ထိုးပြီးဆန်တတ်တာဒါမှမဟုတ် booster shot လို့ခေါ်တဲ့အားဖြည့်ဒုတိယဆေးတလုံးမှာထိုးပြီးဆန်တတ်တာမျိုးလုပ်နိုင်ပါတယ်။ပရတိန်ဘရာဇီးနဲ့တောင်အာဖရိကနိုင်ငံတွေမှာဗီဇပြောင်းဖို့ရဲ့အလင်းမြန်တွေ့လာနေရပြီးလက်ရှိကာကွယ်ဆေးအာဏိသင်မထရောက်တာမျိုးဖြစ်လာနိုင်တဲ့အတွက်ဆေးကုမ္ပဏီတွေဖက်ကလည်းသူတို့ကာကွယ်ဆေးတွေကိုပြောင်းလဲထုတ်လုပ်ဖို့စံတနေတာပါကိုရိုနာဗိုင်းရပ်စ်ပိုးကမ္ဘာတဝန်းလက်ရှိကူးခံရသူ117တန်းကျော်နဲ့သေဆုံးသူက 1.4 တန်းကျော်ရှိတဲ့အကြောင်း American Johns Hopkins တက္ကသိုလ်စစ်တမ်းကဖော်ပြထားပါတယ်
ထိတ်တန့်ရသတင်းတွေကိုကိုကြကြောသိန်းနဲ့မန္တန်းလောင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာကိုကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကပြင်းပြင်းထန်ထန်အပြစ်တင်ရှုံချတယ်လို့ဒီကနေ့ကြီးညာချက်ထုတ်ပြန်ပါတယ်။ဆရာနာသိန်းယူအုပ်ချုပ်နေတာကို G7 အဖွဲ့ကတနည်းတညွတ်ထဲထပ်ပြီးတော့ကန့်ကွက်လိုက်တာပါ။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအစွမ်းကုန်ထိန်းသိမ်းတင်းသိမ်းလုပ်ကြဖို့အတွက်အကြီးအကျယ်မှတိုက်တွန်းပါရယ်။လက်နက်မဲ့ပြည်သူတွေအပေါ်ခြေအစ်စ်တွေနဲ့ပြစ်ခတ်တာလက်မခံနိုင်ဘူး။ငြိမ်းချမ်းစွာဆန္ဒပြမှုသူတွေအပေါ်အကြမ်းဖက်နှိမ်နင်းသူတွေအနေနဲ့သူတို့ရဲ့လုပ်ရက်အတွက်တာဝန်ခံရမယ်လို့ G7 နိုင်ငံသားရေးဝန်ကြီးတွေကပြောပါရယ်။အာဏာသိမ်းမှုအပေါ်နှောက်ယှက်ဖိနှိပ်တဲ့လုပ်ရက်တွေကိုလည်းသူတို့ကရှုံချပါရယ်။ ရှာနာပြသူတွေ ဆရာဝန်တွေ အစိုးရဝန်ထမ်းတွေ သတင်းထောက်တွေကို ပြတ်မှတ်ထားနေတာတွေကိုရပ်ဖို့နဲ့ အရေးပေါ်အခြေအနေထုတ်ပြန်ထားတာကို ရုပ်သိမ်းဖို့လည်း တောင်းဆိုပါရစေ အကူအညီလိုအပ်သူတွေအတွက် လူသားချင်းစာနာတဲ့ အကူအညီပေးခွင့်ရဖို့ အတွက်ကိုလည်း G7 အဖွဲ့ကတောင်းဆိုထားပါရစေ နိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည် သမ္မတဦးဝင်းမြင့်နဲ့ တရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကို ချွင်းချက်မရှိပြန်လွှတ်ပေးဖို့လည်း G7 အဖွဲ့ကပြန်ထပ်ပြီးတော့တိုက်တွန်းပါရစေ ဒီမိုကရေစီ နဲ့ လွတ်လပ်မှုအတွက်တောင်းဆိုနေကြသူတွေနဲ့ အတူ ယက်တည်နေပါတယ်လို့ G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ ဒီကနေ့ထုတ်ပြန်ချက်ထဲမှာ ပြောကြားထားပါတယ် အဲ့ဒီနိုင်ငံတွေထဲမှာ American, Canada, ပြင်သစ် Germany, Italy, Britain နဲ့ Japan နိုင်ငံတို့ပါဝင်ပါတယ် အာဏာသိမ်းယူထားတဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ ကုလသမဂ္ဂထွေထွေညီလာခံမှာ တောက်ချနေကြရဲ့ အထူးအစည်းအဝေးလုပ်မှာဖြစ်ပါတယ် မူလအစီအစဉ်မရှိဘဲအလွတ်တဘောလုပ်မဲ့အစည်းအဝေးဝဲကြရင် ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Chanabakhna က မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြမှဖြစ်ပါတယ် ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်းဆိုမှုအရ အထူးအစည်းအဝေးလုပ်မှာဖြစ်တယ်လို့ အထွေထွေညီလာခံသဘာဝတိပြောခွင့်ရကအတည်ပြုထားပါတယ် ဒီနေ့ခေတ်ကဘာကြီးမှာ အာဏာသိမ်းလို့ရက်ကိုဘလို့မှလက်မခံနိုင်ဘူးလို့ ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကလည်းပြောကြားထားပါတယ် 2020 ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်လို့ဆိုပြီး ကာကွယ်ရေးဦးစီးချုပ်က အာဏာသိမ်းယူအုပ်ချုပ်နေတဲ့ကိစ္စကို အာဆီယံနိုင်ငံတွေထဲမှာလည်းဆွေးနွေးအဖြေချနိုင်ဖို့ကြိုးစားနေကြပါတယ် မြန်မာနိုင်ငံမှာနောက်ထပ်ရွေးကောက်ပွဲလုံးမဲ့ကိစ္စကိုအင်ဒိုနီးရှားနိုင်ငံကလက်မခံပါဘူးလို့အင်ဒိုနီးရှားအစိုးရကဒီကနေ့ပြောကြားပါတယ် အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကပြောထားသလိုလွတ်လပ်မျှတဲ့ရွေးကောက်ပွဲဖြစ်လာရေးအာဆီယံကစောင့်ကြည့်မဲ့အစီအစဉ်တွေကိုအင်ဒိုနီးရှားနိုင်ငံကတိုက်တွန်းမယ်ဆိုတဲ့ Reuters သတင်းဌာနရဲ့သတင်းထွက်ပေါ်ခဲ့တာကြောင့်ဒီအပေါ်မှာမြန်မာနိုင်ငံမှာဆန္ဒပြသူတွေဒေါသထွက်ခဲ့ကြပါတယ် ဒီနေ့အင်ဒိုနီးရှားတန်ယုံရှိဆန္ဒပြကြသူတွေကိုတန်ယုံပြောခွင့်ရကလည်းအခုလိုထွက်ပြီးတော့ရှင်းလင်းပြောကြားခဲ့ပါတယ်
Our position does not change. We support the democracy. Anything should be dealt, should be managed, should be caught under the law mechanism.
Democracy စနစ်အပေါ်အားပေးတဲ့အင်ဒိုနီးရှားနိုင်ငံရဲ့ယက်တီချက်ဟာမပြောင်းလဲပါဘူး အခြေအနေအားလုံးကိုဥပဒေပေါင်းတွေကနေပဲဖြည့်ဆင်းရမယ်လို့အင်ဒိုနီးရှားတန်ယုံပြောခွင့်ရကပြောကြားသွားတာဖြစ်ပါတယ် မြန်မာပြည်သူတွေရဲ့လုံခြုံရေးဟာအင်ဒိုနီးရှားနိုင်ငံရဲ့အဓိကဦးစားပေးဖြစ်တဲ့ပြည်သူတွေအနေဖြင့်လှုပ်ရက်တစ်ခုကိုမှလုံးမမဟုတ်ဘူးလို့လည်းအင်ဒိုနီးရှားတန်ယုံရှိမှဆန္ဒပြနေကြသူတွေကိုသူကထွက်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ် မြန်မာနိုင်ငံမှာဒီဖေဗရူလာ1ရက်နေ့ကဆရာနာသိန်းအုပ်ချုပ်နေသူတွေကခေါင်းဆောင်နေရောက်ပေါ်အမေရိကန်ပြည်ထောင်စုကထပ်ပြီးတော့တခါအရေးယူလိုက်ပါတယ် ဗိုလ်ချုပ်ကြီးမမောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမျိုးမြင့်ထွန်းတို့ကိုအမေရိကန်ဗန္ဓာရေးဌာနရဲ့အရေးယူမှုတန်ခတ်စာရင်းမှာတင်းတင်းလာနေတဲ့ကထပ်ပြီးတော့ထည့်သွင်းခဲ့တာပါ အာနာသိန်းအုပ်ချုပ်နေသူတွေအပေါ် နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
There may be additional policy levers we can pull when it comes to our goal of supporting the people of Burma
မြန်မာပြည်သူတွေကိုအားပေးထောက်ခံတဲ့အမေရိကန်ရဲ့ရည်မှန်းချက်အတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီနီးလန်းကျရွေးကောက်ခံထားရတဲ့အစိုးရလက်အာဏာပြန်ရအောင်လို့အာဏာသိမ်းယူအုပ်ချုပ်နေသူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်းခတ်မှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောကြားခဲ့တာပါ။အီးယူဥရောပသမဂ္ဂကတော့အာဏာသိမ်းမှုမှာပါဝင်နေသူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်းခတ်မှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ
Net Price ကပြောကြားခဲ့တာပါ။အီးယူဥရောပသမဂ္ဂကတော့အာဏာသိမ်းမှုမှာပါဝင်နေသူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်းခတ်မှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ
Net Price
ကတင်းတင်မီလီတရီရီစပွန်ဆီဘယ်ဖော်ဒီကူအန်ဒီအီကော်နမစ်အင်တရက်စ်ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်ပြတ်မှတ်ထားအရေးယူတန်ခတ်ဖို့အတွက်အီးယူနိုင်ငံတွေကြားသဘောတူခဲ့ကြပါတယ်အစိုးရအပြောင်းလဲပြုတ်ပြင်ရေးအတွက်အီးယူကဒိုက်ရိုက်ထောက်ပံ့နေတဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တွေကိုလည်းရပ်ဆိုင်းလိုက်ပါတယ်လို့အီးယူနိုင်ငံသား တွေကလည်းအာဏာသိမ်းမှုဆန့်ကျင်ကန့်ကွက်မှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ
်
မနေ့ကလောက်ဆန္ဒပြသူအရေးအတွက်မများပေမဲ့လည်းရန်ကုန်မြို့နေရာအနှံ့မှာဆန္ဒပြမှုတွေဆက်ပြီးတော့ရှိခဲ့ပါတယ
်။လက်တက်ရှိတဲ့လူကနိုင်သေးပါဗျာ။အဲ့လူဟာကြီးကိုဘယ်လိုမှမကြိုက်ပါဘူး။အဲ့တော့သူတို့ကတော့လက်တက်လုံနိုင်လာတဲ့လူတွေဆိုတော့ဒီလက်နက်အကူနဲ့လိန်လင်းတာတွေပါတွေကအချင်းချင်းပေါ်လုံးပါပါပဲ။မကျင်တတ်ဘူးဒါပေမဲ့ကျွန်တော်တို့ကလည်းရင်းကျက်သာပဲဆန္ဒပြရမယ်တုံ့ပြန်ရမယ်။အဲ့ဒါကိုမကျင်တဲ့ကြောင့်တော့ပြရမယ်ဒီလိုပဲဖြစ်ပါတယ်။ဟုတ်ဗျာအဲ
့လိုမြန်မာနိုင်ငံတဝန်းမန္တလေးမုံရွာတဝဲစတဲ့မြို့တော်များများမှာလည်းဒီနေ့ဆက်ပြီးတော့ဆန္ဒပြကြပါရယ်။နေပြည်တော်ပြင်မနာမှာမနေ့ရက်ကဖမ်းဆီးခံခဲ့ရတဲ့ဆန္ဒပြသူ200ကျော်ကတော့ဒီကနေ့ပြန်ပြီးတော့လွတ်လာကြပါရယ်။ မန္တလေးမြို့မှာတော့စနေနေ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်နှိမ်နင်းမှုမှာတေဆုံးသွားသူ၃ယောက်ထဲက၁ယောက်ဖြစ်တဲ့ဆန္ဒပြသူကိုတက်နိုင်ဝင်းရဲ့အတုပအခမ်းအနားကိုဒီကနေ့ကျင်းပပါရတယ်ပြည်သူတွေတမြောက်တဲ့အစိုးရတက်လာတဲ့အခါကျမှတရားမျှတစွာအဆုံးဖြတ်ပေးနိုင်ဖို့အတွက်ဥပဒေကြောင်းကနေဆောင်ရွက်သွားမယ်လို့ကြံရည်သူဇနီးဖြစ်သူကအတုပအခမ်းအနားမှာပြောကြားခဲ့ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေတာပါ။မြန်မာနိုင်ငံမှာဒီအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ပြည်သူတွေဆက်ပြီးတော့ကန့်ကွက်ဆန္ဒပြနေပါရယ်။ဆန်ယုံတွေရှိလှည့်လေဆန္ဒပြကြတဲ့အထက်မှာအင်ဒိုနီးရှားနိုင်ငံတန်ယုံရှိမှာတော့ဒီကနေ့ဆန္ဒပြသူတော်တော်လေးများပါတယ်ဒီအကြောင်း VOA သတင်းတော်အကနောင်းကသတင်းပို့ပါရရှင
်မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာကဖိအားပေးဖို့ဆန္ဒပြလူတို့တွေအာရုံစိုက်လှုပ်ရှားလာနေကြတာပါမြန်မာစစ်ကောင်စီအနေနဲ့ပေးထားတဲ့ကတိအတိုင်းနောက်ထပ်ရွေးကောက်ပွဲပြုလုပ်နိုင်ဖို့စောင့်ကြည့်ဖိအားပေးမယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုတဲ့ဆိုတဲ့သတင်းတွေထွက်လာတဲ့နောက်အာဏာသိမ်းမှုဆက်ကျင်တဲ့ဆန္ဒပြသူတွေအတော်လေးသောတာထွက်ခဲ့ရပါတယ်။ဒါကြောင့်ဆန္ဒပြသူတွေဘက်ကဒီကနေ့မှအင်ဒိုနီးရှားတန်ယုံရှိကိုပေါ်အာယုံဆိုင်လာပါတယ်။အင်ဒိုနီးရှားတန်ယုံမှဆန္ဒပြနေသူတဦးကတော့ဆုံးရှုံးသွားတဲ့လူအခွင့်အရေးကိုပြန်လည်ရရှိစေဖို့နဲ့မတရားမှုကိုဆက်ကျင်ခြင်းလို့ဆန္ဒလာပြရတာလို့ပြောပါတယ
်။ကျွန်တော်ဒီလိုအင်ဒိုတန်ယုံရှိမှလူငယ်တွေလာပြီးစုယုံဆန္ဒပြကြတယ်ဆိုတဲ့ရည်ရချက်ကတော့အဓိကတူညီတဲ့ပုံရည်ရချက်ကတော့ကျွန်တော်တို့ရဆုံးရှုံးနေတဲ့လူခွင့်ရေးတွေကိုပြန်လည်ရရှိစေဖို့ရယ်နောက်ပြီးတော့ဒီရုံးမာလုံးနဲ့သူတို့ရဲ့လုပ်ရက်တွေကိုစန့်ကျင်နေတဲ့အတွက်ကြောင့်ကျွန်တော်မိရကောက်ရိုးတမြင်ဆွဲတဲ့သဘောနဲ့ဆန္ဒလာပြနေခြင်းဖြစ်ပါတယ်အားလုံးလည်းတူညီတဲ့ရည်ရချက်ရှိကြလိမ့်မယ်လို့ပြောလင့်ပါတယ်အရေးတော်ပုံအောင်ရမည
်အရင်ရက်တွေလိုပဲနိုင်ငံတကာတန်ရုံးတွေတွားတဲ့လမ်းကိုအဖက်ဖက်ကတန်ဆူးကြိုးတွေတန်စကားတွေနဲ့ပိတ်ချထားပြီးရဲတပ်ဖွဲ့ကလုံခြုံရေးနေရာယူထားပါတယ်ဆန္ဒပြလူသူကလည်းအဲ့ဒီအနီးနားမှာပဲဆက်ပြီးဆန္ဒပြနေကြတာပါ။တန်ယုံတွေရှေ့မှာစုဝေးဆန္ဒပြကြတာကအန်တရာယ်ကင်းနိုင်တယ်လို့နိုင်ငံတကာရဲ့အာရုံစိုက်မှုပိုရလာနိုင်တာကြောင့်လက်ရှိတန်ယုံတွေရှေ့မှာစုဝေးဆန္ဒပြကြရတာလို့အင်ဒိုနီးရှားတန်ယုံမှဆန္ဒပြသူတွေကပြောကြပါဗျ။အင်ဒိုနီးရှားအစိုးရအနေနဲ့ဆန္ဒပြမြန်မာလူသူရဲ့အတန်ကိုနားထောင်ပြီးမြန်မာပြည်သူတွေဘက်ကရက်တည်ပေးဖို့တောင်းဆိုရတယ်လို့ဆန္ဒပြနေတဲ့မရွှေကြီးကပြောပါဗျ။
မြန်မာနိုင်ငံရဲ့အပြောင်းလဲမှာဝိုင်းဝန်းပြီးတော့ကုညီပေးကြဖို့အတွက်ဒီနေ့အင်ဒိုနီးရှားတန်ယုံမှာလာပြီးဆန္ဒပြတာပါအင်ဒိုနီးရှားတန်ယုံကလူကြီးအနေနဲ့မြန်မာနိုင်ငံကအပြောင်းလဲတဲ့ဒီလိုမျိုးဒီမိုကရေစီအပြောင်းလဲမှုမှာဝင်ရောက်ပြီးတော့မြန်မာနိုင်ငံပြည်သူလူထုရဲ့လိုအပ်ချက်တွေကိုအလိုက်ဝိုင်းဝန်းပြီးတော့ဆန္ဒပြပေးဖို့အတွက်အာဆီယံနိုင်ငံတနိုင်ငံအနေနဲ့ကုညီပေးဖို့အတွက်ကိုတောင်းဆိုဖို့အတွက်ဆန္ဒလာပြဖြစ်ပါရှင့်
တန်ယုံတွေရှေ့မှာဆန္ဒပြသူတွေကအာဏာသိမ်းစစ်တပ်ကိုပိတ်ဆို့တန်ခတ်ပေးဖို့ဖန်ဆီးထားတဲ့နိုင်ငံကောင်ဆောင်တွေပြန်လွတ်ရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းချိုးပန်းပေးဖို့တောင်းဆိုနေကြတာပါ။အင်ဒိုနီးရှားတန်ယုံရှေ့မှာဆန္ဒပြနေသူကိုအောင်အောင်ဦးကလည်းအခုလိုပြောပါတယ်
ကျွန်တော်အင်ဒိုနီးရှားတန်ယုံရှေ့မှာကျွန်တော်ပြည်သူတရက်လုံးလို့ကျွန်တော်မသုံးဆဲပါဘူး။အခုဒီမှာရောက်ရှိနေတဲ့ assets ရှိကြတဲ့ပြည်သူတွေကအင်ဒိုနီးရှားတန်ယုံကနေတစင်အင်ဒိုနီးရှားဤသူတွေရောတကဘာလုံးအောင်ကြားစီချင်တာကကျွန်တော်တို့ရဲ့ပုံမှန်ဒီမှာအတန်တွေပါကျွန်တော်တို့ government ကိုကျွန်တော်တို့ election ပြုလုပ်ပြီးရွေးချယ်ခဲ့ပြီးပါပြီဒါကိုဒီစစ်အာဏာသိမ်းကောင်စီကကျွန်တော်တို့ကိုရှေ့မှာမတရားအာဏာသိမ်းဟောဖြစ်တဲ့အတွက်ပြည်သူတွေကဒီအတန်တွေကိုထားပြီးတော့လာရောက်ထုတ်ဖို့တော့ဖြစ်ပါတယ်ဒါဒီအင်ဒိုနီးရှားနိုင်ငံသူနိုင်ငံသားတွေနဲ့အင်ဒိုနီးရှားဆိုးရောက်ကျွန်တော်တို့လာပြီးတော့ကျွန်တော်အတန်ကြားစီချင်တာပါကျွန်တော်တို့ကလာပြီးတော့နောက်ဆက်နေရမျိုးတော့မဟုတ်ပါဘူးခင်ဗျာ
မြန်မာနိုင်ငံကအင်ဒိုနီးရှားတန်ယုံရှိအခုလိုဆန္ဒပြမှုတွေဖြစ်ပေါ်လာချိန်မှာပဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာလူထုဆန္ဒကိုအလေးထားကြောင်းနဲ့နောက်ထပ်ရွေးကောက်ပွဲလုပ်ပေးဖို့တောင်းဆိုတဲ့သဘောမဟုတ်ပါဘူးလို့သတင်းထောက်တွေကရှင်းလင်းခဲ့ပါတယ်နိုင်ငံတကာအာရုံစိုက်မှုရှိအောင်ဆက်အာဏာသိမ်းကန့်ကွက်ဆန္ဒပြနေသူတွေဘက်ကအမေရိကန်၊တရုတ်၊ဂျပန်၊ရုရှား၊အင်ဒိုနီးရှားစတဲ့နိုင်ငံတကာတန်ယုံတွေမှာရက်ဆက်ဆိုသလိုစုဝေးပြီးလှုပ်ရှားလာကြတာပါအမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်ဆောင်၁၀ဦးအပါအဝင်မြမစီးပွားရေးလုပ်ငန်းကြီးတစ်ခုလက်အောက်ခံကုမ္ပဏီ၃ခုကိုတန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကနေဖေဖော်ဝါရီ၁၇ရက်နေ့ကကြေညာထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းအဝန်းကတော့ဆန္ဒပြလူသူအပေါ်အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုလေးစားလိုက်နာဖို့လည်းတတိပေးထားပါတယ်ရှင်။ကျွန်မအက်ကနွန်ပါ
။ဒါကတော့ VOA သတင်းတော်အက်ကနွန်သတင်းပေးပို့တာဖြစ်ပါတယ်ရှင်။
ငါလုံးပြည်လုံးချွတ်အထွေထွေတပိတ်ဆန္ဒပြခဲ့ကြတဲ့နေပြည်တော်ပြည်မနာဘက်မှာမနေ့တုန်းကဖမ်းဆီးခံရတဲ့သူအလုံးဒီကနေ့တော့ပြန်လွတ်လာပါတယ်။ငါးယောက်ကတော့ဒီဆက်ပြီးတော့ဖမ်းဆီးခံထားရတဲ့အကြောင်းစုံစမ်းမေးမြန်းထားတဲ့မမ်မီခါကဆက်ပြီးတော့ပြောပြပါမယ်ရှင်။
အာနာတိုင်း၂၂မြောင်နေ့အဖြစ်နေငါလုံးလှောက်ရှားမှုတပိတ်စင်တွေရာမှာအစိုးရရုံးဆက်ရာနေပြည်တော်နဲ့ပြည်မနာဘက်မှာလူအယောက်၂၀၀ကျော်ဖမ်းခံခဲ့ရတာပါဒီလိုဖမ်းခံရတဲ့အထဲ၆ယောက်ကိုတော့ဆက်လက်ဖမ်းဆီးထားပြီးတန်တဲ့သူတွေကိုဒီကနေ့ညနေပိုင်းမှာပြန်လွတ်လိုက်တယ်လို့ပြည်မနာမျိုးကန်ဦးဝင်းကဒီဝေကိုပြောပါတယ်။ဒါကသဘောအုံတော့ရှိပဲလို့ပြောတယ်ရှင်းနေပွဲရတယ်ကျွန်တော်တ ပြောင်းလဲမှာဘာမှမပြောဘူးကိုကြတာဘယ်တော့မှမရှိတယ်ဘယ်လိုမျိုးကွာဟိုဘယ်နောက်တက်လိုက်တယ်နော်တရားစမှုလုပ်တာဘယ်နောက်ဆိုတော့လုံးဝမထုတ်ပြန်အဲ့ဟာကျွန်တော်ခက်နေတာဒီ၆ရောက်ခွန့်တွေတန်းတန်းကြီးရွှေ့ပြလိုက်ပါနေကားလုံးလုံးရှာမှုလုပ်တာနဲ့ပတ်သက်လို့နေပြီးတော့ဆန္ဒပြဝယ်လုပ်ခဲ့တဲ့နောက်နေရာ၃နေရာမှာဂျင်းနဲ့စစ်သားတွေကဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးကြတာပါ Titu Aja Tinye Ezamu Pepja Lusomu Lusa Musure Poma Nayanga Kane Tiaswe Nainelo Shini Riga Tonta De Aja Uing Up Your Jabai.
Tiaswe
ตรงกับอกูอ่ะก็ชื่อเนี่ยคําบันนะงาถ้าวินเนี่ยคําบันหาเลยตัวแต่แม้จนเสร็จพี่โหดิจริงๆที่ตัวอกูไม่ควรเลยจนเสร็จจนนั้นกูก็ไม่อยากจะเสร็จแล้วก็ละตัวหาดูเลยตัวเนี่ยมาตัวก็ไม่อยากจะเสร็จนะมณีก็เนี่ยพี่รอปัดมาหลุบ้องเต็งฉี่2ล้องถุยๆตะเป็ดเส้นเรื้อแก่มาตะเป็ดกูเย็นๆก็สนับปะตูตะชู่อเปลี่ยนสนับปะตูฤดูก็อสาตอกกุญีไปในตูฤดูก็อะเต็นพันธุ์ซี้ขอซองนาฤ ပြမနာနိုင်စဉ်အနီးမှာလဲဆန်နှပြတပိတ်စစ်ကြောင်းကပါဝင်သူတချို့ကိုဖမ်းဆီးလာပြီးအနည်းဆုံးနေရာ၃နေရာမှာလောက်တာကြောင့်လူနေရာကျော်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဒီလိုဖမ်းဆီးခေါ်ဆောင်ခံရသူတွေလည်းပြန်လွတ်လာသူအသက်
38နှစ်အရွယ်အမျိုးသားကတော့သူတို့ကိုလွတ်လိုက်ပေမဲ့သူ့အနေနဲ့စစ်အာဏာသိမ်းမှုကိုဆက်လက်ဆန့်ကျင်တိုက်ပွဲဝင်သွားဖို့ရှိတယ်လို့ပြောပါတယ် ကျွန်တော်တို့ကစင်နာဘယ်လိုပြန်စင်နာမလုပ်ပြခဲ့တဲ့အားလုံးမိပါတယ်ကျွန်တော်တို့စစ်တဲ့ရှင်မှာတော့နည်းနည်းသူစစ်ကောင်ရဲ့ဘက်ကနေပြောစစ်တမ်းတွေပါအဲဒီမှာတော့နည်းနည်းဟောပြောမိရမျိုးတွေပါလို့ရှိပါတယ်ဒါပေမဲ့တနေ့ချင်းစက္ကနာကတော့ကောင်းပါတယ်သူကနေ့ချင်းမှာခင်းကြည့်ရပါ냐ဆိုပြီးတော့ခောက်ပြတခြားသူတွေကလည်းစစ်တဲ့တရားရတယ်တင်ပြပြပါတယ်သူဆိုင်ကလေးလက်ပြရကိုနေဆိုင်ကလေးကိုတ တော့မလို့ဖြစ်သွားတယ်။ကျွန်တော်ဆက်ပြီးဆန္ဒထုတ်ပါမှာ။ကျွန်တော်တို့ဆက်လုပ်မှာပါ။ကျွန်တော်တို့ပြန်လာတာတမ်းပါတယ်
။လွတ်လာသူတွေကိုတီးကြခံဝင်အနေနဲ့ထိုးခိုင်းတာမျိုးတော့မရှိဘူးလို့သူကပြောပါရယ်။စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံအနှံ့လုံနေပေမဲ့အကြမ်းဖက်ဖြိုခွင်းခံရတဲ့မျိုးတွေနဲ့နေပြည်တော်လည်းပါဝင်ပါရယ်။ဖေဖော်ဝါရီ9ရက်နေ့ကဆန္ဒပြသူတွေကိုပြစ်ခတ်နိုင်နေခဲ့တာကြောင့်19နှစ်အရွယ်မိန်းကလေးတဦးတနက်ကြီမှန်ပြီးဆေးရုံမှာကွယ်လွန်ခဲ့ရပါတယ်။စစ်ကောင်စီကတော့ဒီထိမှန်တဲ့ကြီးစံဟာလုံခြုံရေးတပ်တွေစီကမဟုတ်ပဲပြင်ပကလာတယ်လို့ညင်းဆန်ထားပါတယ်။ကျမမေခပါ
။ဒါကတော့ VOA သတင်းတော်မတ်မေခသတင်းပို့တာပါရှင်။ကာကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးတော့အာဏာသိမ်းယူအုပ်ချုပ်နေတာကိုကန့်ကွက်ဆန္ဒပြရင်းနဲ့အဖမ်းခံခဲ့ရတဲ့ကချင်ပြည်နယ်ပူတာအိုမြို့နယ်ကလူငယ်9ယောက်ကိုတော့ပုံမှန်နှစ်ခုစီနဲ့အာဏာပိုင်တွေကတရားစွဲထားပါတယ်။ဘယ်လိုမျိုးပုံမှန်တွေလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကတင်ပြပါမယ်ရှင်
။ကချင်ပြည်နယ်ပူတာဦးမြို့နယ်ကဇန်နပြလူငယ်9ဦးဟာမကြသေးခင်ကဖမ်းဆီးခံရပြီးတရားစွဲဆိုခံရတယ်လို့ပူတာဦးမြို့နယ်ဒေသခံကိုပရဏန်ကပြောပါတယ
်။ဖမ်းဆီးခံရတဲ့နောက်ဆုံးအခြေအနေကအခုလုံလောက်ငါးရက်မှကျန်ရုံးထုတ်ဖို့ဖြစ်သွားတယ်။တနေ့ကရုံးထုတ်ဖို့ဖြစ်တဲ့ဟာကိုနောက်ကျမှဖြစ်သွားတယ်လူငယ်9ယောက်ပါတယ်။ရုပ်ရှင်ကားကဟိုတဘာဝဘေးရေတိလေးလေးပေါ့လေအဲပုံမှန်တစ်ခုနဲ့ဆက်ခံရတာ
။တရားစွဲဆိုခံရသူလူငယ်9ဦးဟာဖေဖော်ဝါရီ3ရက်နေ့ကသမ္မတော်ကနေနိုင်ငံတော်ရဲ့အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြခဲ့ရာကနေအဖမ်းခံရတယ်လို့ကိုပရဏန်ကဆက်ပြောပါတယ
်။ဖမ်းဆီးခံရတာသူတို့ကကောင်းဆောင်တည်တတ်တော့မဟုတ်ဘူးဗျ။အမှန်ဆိုတော့ဘတ်ချင်းတူတဲ့လူတွေလမ်းပေါ်ထွက်တာပဲ။ဒါပေမဲ့ဆက်က change လုပ်တဲ့နေ့မှာတို့ကတော့ကြိုက်ပြီးတော့ပေါ်တာပေါ့လေ။ပေါ်တဲ့လူတွေဆိုတို့ကဆစ်ဆဲပြီးတော့ online ထုတ်လိုက်တယ်။ online ထုတ်လိုက်တဲ့တို့ကတိရတယ်ချက်ချင်းတိတ်ဆောင်လာပေါ့။တို့အိမ်မှာလည်းနေဘူးပေါ့။တော့မှနေခဲ့တဲ့ဟာကိုဘယ်လိုတိလဲရောမတိဘူး။ဒီလည်းမပါဘူးနဲ့စစ်တပ်နဲ့အဖမ်းခံရတာပေါ့
။ပူရာဦးချင်းတောင်မှာဖမ်းဆီးခံရတဲ့လူငယ်၅ဦးကတော့ကိုလဆွန်အောင်တီ၊ကိုစင်ဝါ၊ကိုမလောင်ဖေနောင်းအောင်၊ကိုစံထရန်စိန်နဲ့ကိုဖုံရော့ဖေနန်တို့ဖြစ်ကြပြီးတို့ရဲ့မိသားစုဝင်တွေနဲ့တွေ့ဆုံမရဘူးလို့ဆိုပါတယ်။လက်ရှိကချင်းပြည်နယ်မှာလည်းဆန္ဒပြခေါင်းဆောင်တွေကိုလုံခြုံရေးဖွဲ့တွေကနေရှာဖွေဖမ်းဆီးမှုတွေရှိနေတယ်လို့ပြည်ကျဉ်းမြို့ခံမလူလူမိုင်ကပြောပါတယ်။
ကချင်ပြည်နယ်မှာအဖမ်းဆီးဘယ်လောက်ရှိလဲဆိုတော့ဒီမြစ်ကြီးနားမှာတော့ဟိုတနည်းအဖမ်းနဲ့ဖမ်းနဲ့ဆိုတဲ့ဟာတွေအားလုံးကိုပြန်လွတ်ပေးတယ်။ဒါပေမဲ့မန္တလေးတောင်တိုင်းကအရှင်ပြည်နယ်ဝန်ထောက်တော့ဒီမြစ်ကြီးတီမလွတ်ပေးသေးဘူး။ပြီးတော့ရှိခွေမှာလားလိုက်ဖမ်းတာရှိတယ်။နမတိမှာလိုက်ဖမ်းနေရတယ်ရှိတယ်။ဒါပေမဲ့မဖမ်းမိဘူး။အဲအိမ်ကြီးမှာလိုက်စစ်တာလည်းရှိတယ
်။မနေ့ကလည်းနေပြီးတော့မှနှင်းကားလုံးလူစုလှုပ်ရှားမှုအဖြစ်စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူစုလူဝေးကိုစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးဖြိုခွင်းခဲ့ရမှာအ ਨੇ ဆုံးလူနေရာနိဗ္ဗာန်ခန့်ဖမ်းဆီးခံခဲ့ရပါတယ်။နိုင်ငံရေးကျင်းသားများ၊ကုညီဆောက်ဆောင်ရေးအသင်း AAPP ရဲ့မှတ်တမ်းကျူးချက်များအရတမတော်ကနေနိုင်ငံတော်ရဲ့အာဏာကိုထိန်းသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကနေယနေ့ချိန်ထိစုစုပေါင်းဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခြင်းခံရသူ684ဦးထိရှိခဲ့ပြီး၎င်းတို့ထဲကထောင်ဒဏ်ချမှတ်ခြင်းခံရသူ4ဦး၊ဖမ်းဝရမ်းနဲ့အဖုပ်ဖွေခံရသူ34ဦးအမှုဖွေခြင်းခံရသူ3ဦးနဲ့ပြန်လည်လွတ်မြောက်လာသူ58ဦးရှိခဲ့တယ်လို့မနေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့ VOA သတင်းတောင်နိုင်ကောင်းအိမ်သတင်းပေးပို့တာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းကနေ February 23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင်။အရသာအစိုးရလက်ကနေအာနာယူအုပ်ချုပ်နေတဲ့စစ်အုပ်ချုပ်ရေးကောင်စီကသူတို့ကိုအာနာသိန်းစစ်အစိုးရလို့ခေါ်ဝေါ်သုံးတဲ့သတင်းမီဒီယာတွေအပေါ်ထုတ်ဝေခွင့်ပိတ်သိမ်းတဲ့အထိအရေးယူသွားမယ်လို့တတိပေးပါရဲ။ဒီအပေါ်မှာပြည်တွင်းသတင်းမီဒီယာတွေရဲ့တုံ့ပြန်မှုကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကတင်ပြပါမယ်ရှင်
။ဖေဖော်ဝါရီလ၁ရက်နေ့ကစပြီးအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့လမ်းမော်ထွက်ဆန္ဒပြနေကြတာတွေဟာဒီကနေ့အထိရှိနေကြသေးပါ။နိုင်ငံအနှံ့ကနေရာဒေသအသီးသီးမှာဆန္ဒပြပြည်သူအလှအပေါင်းစုံကတော့စစ်အာဏာသိမ်းမှုကိုစန့်ကျင်ရေးဖမ်းဆီးခံထားရသူတွေကိုအများဆုံးပြန်လည်ပေးဖို့ကိုတောင်းဆိုနေကြတာပါ။ဒီဆန္ဒပြမှုတွေရဲ့အခြေအနေတွေကိုသတင်းမီဒီယာတွေအနေနဲ့တင်ဆက်ပေးတဲ့နေရာမှာစစ်တပ်ကိုရည်ညွှန်းတဲ့အတုံးနှုံးတွေပေါ်သတိပေးလိုက်တာပါ။သတင်းတွေမှာအာဏာသိမ်းစစ်ဆိုရဆိုတဲ့အတုံးနှုံးတွေကိုသတိပေးထားပြီးဆက်ပြီးသုံးနိုင်မယ်ဆိုရင်ထုတ်ဝေခွင့်ပိတ်သိမ်းတဲ့အထိအရေးယူဆောင်ရွက်သွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ကမနေ့တုန်းကပြုလုပ်တဲ့အစည်းအဝေးမှာထည့်သွင်းပြောဆိုသွားတာပါ။အဲ့ဒီမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကလည်းတစင်မီဒီယာတွေနဲ့ပတ်သက်ပြီးကျင်းပစီကံတွေနဲ့အညီဆောင်ရွက်နိုင်မှုကိုထိမ့်သိမ်းချမှတ်ဖို့ပြောထားပေမဲ့သတင်းမီဒီယာကောင်စီမှတာဝန်ယူထားသူတွေကတော့အာဏာသိမ်းစစ်ကောင်စီလက်ထက်မှာအများစုကနှုတ်ထွက်သွားပြီးဖြစ်ပါတယ်။ပြည်တွင်းသတင်းမီဒီယာတစ်ခုဖြစ်တဲ့မြစည်းမသတင်းဌာနကတော့အာဏာသိမ်းစစ်ကောင်စီအာဏာသိမ်းစစ်အုပ်စုစစ်အစိုးရဆိုတဲ့အသုံးအနှုန်းတွေကိုသာသတင်းတွေမှာထည့်သွင်းသုံးသွားမှာဖြစ်တယ်လို့အေဒီတာချုပ်ဦးစိန်ဝင်းကပြောပါတယ
်။အခုဆန္ဒပြပွဲတွေသွားကြည့်လိုက်လေเออคนတွေ့ရမှာအာ military coup ဆိုလဲဟာကြီးပဲเนาะဒါတွေကိုပဲတောက်လျှောက်တွေ့ရမှာအဲ့တော့ဒီပြင်ပမှာအဲ့လိုတုံးနေတာကိုကျွန်တော်တို့ကမတုံးမနဲ့ဖုံးကွယ်ထားလို့ရတဲ့ကိစ္စမှမဟုတ်တာအဲ့ဒါဆိုရင်မီဒီယာမဟုတ်တော့မီဒီယာကအာတကယ်ပြင်ပမှာဖြစ်နေတဲ့ဟာကိုထင်ရမယ်လက်တွေ့ဘာတွေဖြစ်နေလဲဆိုတာကိုပြောပြရမယ်အမှန်တရားကိုပြောရမယ်เนาะ
ရုံးမြန်တညာအခမဲ့လွှင့်နေတဲ့ line တွေထဲမှာသတင်းအသားပေးတဲ့မီဒီယာတစ်ခုဖြစ်တဲ့မြစီမာကတော့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးထုတ်လွှင့်ခွင့်ရဆိုင်ခံလိုက်ရပါတယ်
။ဥပဒေကြောင်းညာကြည့်မယ်ဆိုရင်ဗိုလ်ချုပ်မှုကြီးမြောင် line တို့ဒီစစ်ကောင်စီကိုအာဏာလွှဲပေးလိုက်တယ်ဟဲ့လား။အာဏာကိုထိန်းခိုင်းလိုက်တယ်ဒါမှမဟုတ်အခြေခံဥပဒေရသူတို့ကပဲထိန်းသိမ်းတာမြောက်ပါတယ်ဆိုတဲ့ဟာကိုသုံးဖြတ်ပေးတဲ့ခုံရုံးတို့တရားရုံးတို့မရှိဘူး။ဒါကိုယ့်ဘက်ကိုကြက်တင်ကိုဘကိုဆုံးဖြတ်ချက်ချအဲ့ဒါလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့အဲ့ဒီနောက်ကိုအဲ့ဒါကိုလိုက်နာဖို့ဆိုတဲ့ဟာကတော်တော်မမဖြစ်နိုင်တဲ့ကိစ္စပဲလေနော်မီဒီယာကတော့ကျွန်တော်တို့ကလွတ်လွတ်လပ်လပ်စဉ်းစားရတာပဲဟဲ့လားကျွန်တော်တို့ကဘာသာပြမဟုတ်ဘူ
းရုပ်တံအခမဲ့လွှင့်နေတဲ့ line တွေကထုံးဝင်ဝင်ရဆိုင်ခံရတဲ့အထက်ဒီ WWE သတင်းဌာနလည်းအပါအဝင်ဖြစ်ပါတယ်စကောင်စီဘက်ကမီဒီယာတွေပေါ်အသုံးနှုန်းသတိထားဖို့တတိပေးနေပေမဲ့ DWB သတင်းဌာနကတော့တိုက်ရိုက်မှုအတိုင်းသာစပီးရေးသားတော်မှာဖြစ်တယ်လို့သတင်းဒါရိုက်တာဦးခင်မောင်စိုးကပြောပါတယ်
။အဲကျွန်တော်တို့ကတော့ဒီ House တိုင်းအနေနဲ့ကတော့အာဏာသိမ်းအစိုးရနဲ့အာဏာသိမ်းခံတဲ့ NLD အစိုးရပေါ့ဒါပဲတုံ့ပြန်လीဒါကတော့ကျွန်တော်တို့အနေနဲ့တော့ပြောင်းလဲဖို့မရှိပါဘူး။
အနာသိန်းစစ်အစိုးရဆိုတဲ့အတုံးထုံးပေါ်မနေ့ကသတိပေးထားပေမယ့်သတင်းမီဒီယာတွေမှာဒီကနေ့ဖော်ပြချက်အရဆိုရင်တော့ဆေးအနာရှင်ဆေးအနာသိန်းမှုအနာသိန်းဆေးအနာရှင်အနာသိန်းစစ်ကောင်စီလို့သာတုံးဆွဲနေတာကိုတွေ့ရပါတယ်။လမ်းမော့ထွက်ဆန္ဒပြသူတွေဘက်ကလည်းအနာရှင်အလိုမရှိအနာသိန်းစစ်အစိုးရအလိုမရှိဆေးအနာသိန်းမှုအလိုမရှိဆိုတဲ့စကားတွေကိုသာရှေ့ရတွေကအတိုင်းကိုင်ဆောင်ဆန္ဒပြနေကြသ
ဒီတို့ရဲ့အပါအဝင်အကြံဖတ်တဲ့အာနာဖီဆိုင်လှုပ်ရှားမှုစီရီယံလုံဆောင်နေသူတွေကိုပါဖန်စီအရေးယူတာတွေဖြိုခွင်းမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေဒါမှမဟုတ်ဒေဆုံးရသူတွေလည်းရှိပါတယ်။ဥလာသမဂလူခွင့်ရေးကောင်စီမှမနေတော့ငါမြန်မာအရေးဆွေးနွေးခဲ့တဲ့အထက်မြန်မာစစ်တပ်ရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဖန်စီထားသူတွေကိုလှုပ်ပေးဖို့အပါအဝင်အက
တင်ခံရပြီးတဲ့နောက်ပိုင်းရန်ကုန်မြို့က NLD ပါတီရုံးချုပ်ကိုညအချိန်လူတစုဝင်ရောက်ဖောက်ထွင်းခဲ့တာနဲ့ပတ်သက်လို့ NLD ပါတီကရဲစခန်းမှာအမှုဖွင့်ထားပါတယ်။ဒီအပေါ်ရဲအနာပိုင်းတွေကဘယ်လိုမျိုးတုံ့ပြန်ကင်တွယ်နေပါသလဲ။ဒီကိစ္စနဲ့ပတ်သက်လို့ NLD ပါတီရုံးချုပ်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့သတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါရှင်။
ရန်ကုန်တိုင်းဗဟန်းမြို့နယ် NLD ပါတီရုံးချုပ်ကိုဖေဖော်ဝါရီ9ရက်ည10နာရီမှာလူတစုကဖောက်ထွင်းဝင်ရောက်ခဲ့ရာကြောင့် NLD ဘက်ကသက်ဆိုင်ရာရဲစခန်းမှာအမှုဖွင့်တင်ကြားခဲ့တယ်လို့ပြောပါတယ်။ဒီအမှုကိုဖေဖော်ဝါရီ17ရက်မှာတပ်သိကံပစ္စည်းနဲ့တရားလိုထောက်ဆိုချက်တွေယူမယ်လို့ဗဟန်းမြို့နယ်ရဲစခန်းကအကြောင်းကြားထားပေမဲ့မလာခဲ့ကြောင်း NLD ပါတီဝင်ဦးစိုးလီကပြောပါတယ်။အဲ့ဒီနောက်ပိုင်းလဲဗဟန်းမြို့နယ်ရဲစခန်းကိုအကြိမ်ကြိမ်သွားပြီးအမှုတပ်တွေစစ်ချက်ယူပေးဖို့တောင်းဝန်ရှိသူတွေကိုတိုက်တွန်းခဲ့ပေမဲ့ပြတ်ကွက်ခဲ့ကြောင်းသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပ
ါ20နဲ့2ရက်နေမှာကြာတော့ဦးလေးတို့စီဝေးထိုင်ဦးလေးတို့ဒီလူကြီးတွေဒီရုံးချုပ်ဖောက်ထွင်းခါရတယ်ပတ်သက်တော့အခုတက်နေကစီစီလေးမအပ်ဘူးဆက်ဆွေးကြတယ်လည်းမရှိဘူးတို့တွေဘာတွေဆက်လို့လဲတို့ကတော့စောင့်နေပြီးပြောရတယ်အဲ့တော့ဦးလေးတို့မင်းအစီအွေတွေပြောဒီနေ့တော့ဒါသတင်းစာရှင်းလင်းပွဲလေးတစ်ခုဦးလေးတို့လုပ်မယ်ဆိုပြီးတော့ဒီအချိန်လေးရရက်ကိုဒါသတင်းမီဒီယာဖွင့်တယ်
ဖေဖော်ဝါရီ10ရက်ည6နာရီမှာဗဟန်းမြို့နယ်ရဲစခန်းကဒီအမှုကိုလက်ခံခဲ့ပါတယ်။အဲ့ဒီနောက်ပုံမှန်429 459နဲ့အမှုဖွင့်ပေးထားကြောင်း15ရက်နေ့မှာအကြောင်းပြန်တယ်လို့ဦးစိုးလေးကပြောပါတယ်။စာရွက်စာတမ်းတွေနဲ့ဗန်းစရင်းတွေယူဆောင်သွားတယ်လို့ရုံးလုံးကြီးကင်မရာစနစ်တချို့လည်းဖျက်ဆီးခံရရဲ့လို့ဆိုပါတယ်။စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းခနာတာပိတ်ထားရဲ့ NLD ရုံးချုပ်ကိုဖေဖော်ဝါရီ၈ရက်နေ့နေ့လယ်ပိုင်းမှာရုံးတောင်ဝန်ရှိသူတချို့ကပြောင်းဖွင့်ခဲ့ပြီးအဲ့ဒီနေ့မှာပဲရဲကားတစ်စီးရုံးအနီးနားဝန်းကျင်မှာစောင့်ကြည့်နေသလိုဖောက်တွင်းခံရရဲ့ဖေဖော်ဝါရီ၉ရက်အထိအဲ့ဒီရဲကားရှိနေသေးကြောင်းဦးစိုးလေးကပြောပါတယ်
။ဒီလိုအခြေအနေမျိုးမှာဒီလိုလုံခြုံရေးရဲကားတစ်စီးရှိတဲ့နေရာဒီနေရာကိုလာပြီးတော့ဖောက်ဆင်းဝင်ရောက်ဖို့ဆိုတာတာမန်တစ်ခုမှဖြစ်တယ်။ဦးလေးတို့ပြောပြီးဥရောပ CCTV မှတ်တာအရာနော်ရေဝုစုံတဲ့ပုံကူတွေပါတယ်စေတဝုစုံတဲ့ပုံကူ CCTV ဖောင်းတဲ့ပုံကူတွေပါတယ်နော်အရာဝုဆိုတာတဲ့မှာ SD လက်ပါနေတာပဲရက်ွက်ကကိုချွေးမှုတွေလက်ပါနေတာပဲပေါ့သဘောကအဲ့တော့ဥရောပတွေကမတရားခံတာနော်အဲ့တော့တရားခံဘလူတွေဖြစ်နိုင်တယ်ဆိုတာလေအားလို့အားလို့မှန်းလို့ရတယ်
တတိကံပစ္စည်းရေးသိမ်းဖို့ကိစ္စ TLOC ကထွက်ဆိုချက်တွေယူဖို့ကိစ္စတွေကိုဗဟန်းမြို့နယ်ရဲစခန်းကပြက်ကွက်နေတဲ့အတွက်ပရမအဆင့်အနေနဲ့စပီးပို့မှာဖြစ်ပြီးဆက်ပြီးပြက်ကွက်ရင်တော့ခရိုင်အဆင့်တိုင်းအဆင့်အဲ့ဒီနောက်ပြည်ထရေးဝန်ကြီးဌာနအထိအဆင့်ဆင့်တိုင်ကြားသွားမယ်လို့ဆိုပါတယ်ဖေဖော်ဝါရီလ15ရက်မှာလဲရဲကားအမြောက်များနဲ့ရဲအင်အား100လောက်ဟာ NLD ရုံးချုပ်ကိုရောက်လာပြီးဗဟုလုံးမှုဆောင်တွေဖြစ်တဲ့ဦးအောင်ကြည်ညွန့်နဲ့ဒေါ်မေဘူးဝင်းမြင့်ကိုလာရောက်ရှာဖွေကြပါတယ်အဲ့ဒီနောက် NLD ရုံးချုပ်ရှိကိုလူအင်အားထောင်ချီရောက်ရှိလာပြီးဝန်းရံခဲ့ပါတယ်။အဲ့ဒီနောက်ဖမ်းဆီးခြင်းနဲ့သူတွေမတွေ့ရတဲ့အခါမှာညှိနှိုင်းမှုတွေရပြီးရဲတပ်ဖွဲ့ဝင်တွေကိုပြန်ရှုပ်သိမ်းသွားပါတယ်
။ဒါကတော့ VOA သတင်းတောက်ကိုစောထက်သတင်းပေးပို့တာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အခြေအနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာနောက်တနေရာမှာအခြေချနိုင်ဖို့အတွက်ပို့ပြီးတော့စူးစမ်းနေကြပါတယ်။အဲ့လိုရေလမ်းဖြီးနဲ့တွားနေကြတဲ့အတွက်ပင်လယ်ထဲမှာအစာရေစာပြက်လက်ပြီးတော့ဒုက္ခမျိုးစုံကြုံရတဲ့အပြင်စိုက်ကပ်ရာနိုင်ငံတွေမှာလည်းဖမ်းဆီးခံရတဲ့အခြေအနေတွေကြုံနေပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြပါမယ်ရှင်။
ရခိုင်မြောက်ပိုင်းကနေတိမ်းရှောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီခိုးလုံရာ
Bangladesh Nangan Kosbaza Kienga, a Chimazon Dokade Scani Pide, Kutu Balone, Balukali Dokade Scaniga, Ruhina Dokade Riha, Midazula, Drubuashi, Dre, Pilebingo, Salirine, Trakwani Jare, Lu, Balukali Dokade Scanga, Ruhina Dokade, Ujom Yinga Pyobjavari,
and the man Pilema, Nopani, later Gizi, Ruhina Dokazi, Usaja Pawan Nejong, Kenro, Dati Yawari. Adiyara baby, Kudubalan, Dokazi Sakan Sire, General Balukali, Dokazi Sakai, Dokazi Sakani, Amyakong, Luria, Doka Yara, Generala, Tapi Yawal. I think Tumare, Bajanja Tungole, Luria, Nya, Akiapani, Yara Gutiare, Edi Dokazi, Bajambilu, Pani Yara, Lessi, a good general, Vilade, Dokazi Sakama, Solo Nejayara, Limijo, Sinidago. Mamabeda, Mengene, Lenja, Dai, Sonya, Lokan, Lagi, Machi, Yakutapa, Yana, Timujang, Uwe, Kenoroye, Lenja, Wepa, Nirago, Mintea, the Pi, Yazia, Len Machi, Pitke, Ogane, Echanta, Yamotaku, Yazin, Lass, Vido, Elu, Yacha, Mantana, Luria, Tokwa, Jara, Wotea, Varaki.
A column, you, Pilerema, Atabe, and Yet. ที่ขยายได้ที่ดูข้ามยุ่งจงเนียได้ด้วยลูกองค์กูเรียตข้าวหน้าไม่ยอมจับบุรุษหญิงข้างสองนี้เนี่ยดูข้าเด็กสังเกตวิ่งแค่นี้ไปกันเลยปีนี้ไปลงสองนี้จับอะไรลูกดังกูดีอาทิตย์นี้อะไรกันรู้ยุ่งจะดูข้าวสิสักใครคอมมิวนิตี้อาเฟสซีเดียลูกองค์กูเพื่อใจยังคงเนี่ยมาเพื่อจับบุรุษหญิงข้างสองอ่าความพร้อมมุมเนี่ยการจับบุรุษหญิงด้วยอันนี้ได้ใช้ตรงเนี่ยจ้าโว้ยยาวเลย
ดูข้าเดี๋ยวนี้ยับใจยี่ตัวกูรู้เห็นยาดูข้าเดี๋ยวนี้ประกาศบรูมยาหนุนลิ้นจะสีเลยบรูสู้ลิ้นจะสีเลยแม่มาเป็นก้าร์ดยังไม่เอาเสียงที่ยาร์ดตัวว่าที่เชียงรายเสียงผู้ชายอาจารย์ตลกงั้นแต่ก็ตั้งไว้ใจจงใจยาตลกงตัวว่ามีตะกุกุนตัวว่าเล็กขนาดมีสีเขียวเขียวอาณาเต็มมือจัง
อู้วิโดลูเรียสู้ยังไม่จบอะไรอะคุณลุงมีรู้เห็นอะไรบ้างเนี่ยเป็นอะไรสู้ยังไม่ได้ลานี่เจ้ามาเวรู้เห็นอย่างสุดเลยต้องกูเล็กขึ้นมาทารีมีมานี่เงี้ยบ้างมาอะคุณล่ะสิโอ้ช่วยอาณาจะเอาเลขาลาพินิเดจ้วยดูข้าเดี๋ยวนี้เนี่ยเป็นยังไงก็ไม่ยิ้มยาพินิเซ่พี่ป่าเลยสิ
VOA American dan Yotan Radio Tolan Murigo, Nazin, American Bianzu, Washington, Murugani, Taya Tolan, Tinset Binibari. Joru Pan Yumune, Lindo Media Robsin, Svaro VOA Mimawa, Internet Samyan Absite, Families.VOAnews.comale, Jishu Nasin, my Mari. Tisamaru Internet Samyanago, Winjilumia, the Chan now Nilandaku Nine, Siphon Link Tite, 8473748.info, Sure, Webplace now, Yaita Laitane. Tomorrow viewing your mama, Bema Samyanago Yoshi Naimari. 8473748.info. That in Lumukoya Samyanari today, YouTube and Twitter Samyanari Ganile, Nasin Jishu, Trinigo Pashulu Yavari. Viewing your mama, YouTube Laysaga, youtube.com/VOA Burmese channel Psipari. Salomonga, VOA BURMESE, CHANNEL Psipari. YouTube Samyanago Yabi Swing, VOA Burmese Lo Yai Tela in tomorrow Samyanago Yamai Mari. Twitter Masuino, twitter.com/VOA Burmese Chipari. Salomonga, DWIDGER.com/VOA BURMESE Chipari. Athena Tolan Zedigo, SoundCloud Ganatan Zinazino, SoundCloud.com/VOA Burmese Chipari. VOA American then, Yotane Radio Tolan Zedigo.
ညီမပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမည်ကြိုးပမ်းနေပါတယ်ရှင်။ဖီယိုအင်ညီမပိုင်းကနေဖေဗရူလာ22ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုညစေနိုင်အထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ပြည်တော်စုစုတော်ကိုစားပြုကော်မတီ CRPH ကတာဝန်ပေးထားတဲ့ဦးထင်လင်းအောင်က VOA မြန်မာပိုင်းကိုပြောပါရယ်အဲ့လိုချင်းကတာကအောင်မြင်မှုရဖို့မျှော်လင့်ထားတယ်လို့လည်းပြောပါရယ်ဦးထင်လင်းအောင်ကိုကိုကြောကြောသိန်းကဆက်သွယ်ပေးထားပါရယ်ရှင်
Okay, go to Neo. It also took us up to Comedy, Nanganaga, Sessan Ekus, Lechi, Kinkan, as well, the other day, one dollar at Mia Minglava.
Minglava, good day. No, you're going to one dollar.
Okay, but also to know go to Neo, and not join us in Libo, but Neo, young dons are tea, the car, Nanga, and I want to take a good little tea tare. I did not join us in a chimney in Simpiavala.
Oh, Janoga, why any John the home of ya? Hongua, who's an afternoon, sorry, why any yodable? I ကိုယ်တစ်ချက်ကိုယ်တစ်ချက်ဒီကိုယ်တစ်ချက်ကိုယ်တစ်ချက်ရေးခင်းရလဲကျွန်တော်တို့ကပါဝင်လှူစားခဲ့ပြီးတော့နောက်တစ်ခါနှစ်ထောင်ခုနှစ်မှာတော့ကျွန်တော်ကဒီနီးပညာတက်ကိုပြောင်းရွှေ့ခံရပြီးတော့အဲ့ဒီမှာဖြစ်တဲ့ရေးခင်းမှာကျွန်တော်ကဆက်နှစ်ယောက်အဲထောင်ချခဲ့ရပါနော်အဲထောင်ပြရတော့ချက်ခဲ့ရပါအဲမှာတို့ချို့ရတော့ဟိုတနေ့တောင်းလိုက်ကြတော့မကြည့်ကျွန်တော်တို့နှစ်နှစ်နဲ့ရှ
ဆက်ဆံရေးကိုယ်စားလှယ်အဖြစ်လုပ်ဖို့အတွက်ကမ်းလှမ်းတဲ့အခါမှာကိုတင်လေးအောင်နေတဲ့ကဘယ်လိုအမြင်သဘောထားရပ်တည်ခြင်းနဲ့ဒါကိုလက်ခံခဲ့တာပါလဲ
။ဒါကတော့ရှင်းပါတယ်ကိုကျော်တင်ဟာလက်ရှိလူထုကနေပြီးတော့တရားဝင်မဲပေးပြီးတော့တင်လိုက်တဲ့ဆိုရကိုဒီလက်နက်ကင်ထားတဲ့လူတစုကနေပြီးတော့နိုင်ကျင့်ပြီးတော့ဟုတ်လားဒီမဲရည်အတွက်ကိုမတမာဘူးဆိုပြီးတော့လှုပ်လာတဲ့ကိစ္စဒါကမဟုတ်မမှန်တဲ့ကိစ္စဆိုတော့လူတိုင်းသိနေတာဆိုတော့ကျွန်တော်တို့ကဒါအောင်မခံနိုင်ဘူး။အဲ့တော့အမှန်တရားဘက်ကနေရပ်တည်မယ်ဆိုပြီးတော့ကျွန်တော်တို့ကဒါကိုလက်ခံနေတာဖြစ်ပါတယ
်။ဟုတ်ကဲ့ကိုတင်လေးအောင်ကိုအခုလိုနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်တာဝန်ပေးတဲ့တရက်ထဲမှာပဲဒေါက်တာဆဆာကလည်းပဲကုလသမဂ္ဂဆိုင်ရာသုတတမဖြစ် CRPH ကတာဝန်ပေးထားတာကျွန်တော်တို့တွေ့ရပါတယ်။ဆိုတော့ဒေါက်တာဆဆာနဲ့ကိုတင်လေးအောင်နဲ့ကြားထဲမှာရောအဆက်အသွယ်ရပါပြီလား။ဒေါက်တာဆဆာကအခုဘယ်မှာများရောက်နေပါပြီလဲခင်ဗျ။ဟ
ောကျွန်တော်အဆက်အသွယ်မရသေးပါဘူးခင်ဗျဒေါက်တာဆဆာနဲ့သူဘယ်မှာရှိလဲဆိုတော့လည်းကျွန်တော်သိရတယ
်။ဟုတ်ကဲ့ပါ။ဆိုတော့ကိုတင်လေးအောင်ဒီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့ပထမဆုံးဘာစလုပ်ဖို့စီစဉ်ထားပါတယ်လေ။
ကျွန်တော်ပထမအဦးဆုံးကတော့စိတ်ထဲမှာအခုတွေးထားပြီးသားကတော့ကျွန်တော်တို့ဒီမှာရှိနေတဲ့တန်ဝန်တန်းတွေတန်ယုံတွေမြန်မာတန်ယုံပေါ့နော်နယူးယောက်မှာရှိမယ်နောက်ဒေါ်ရှင်ဒီစီမှာရှိမယ်အဲ့ဒီစရှိပြင်ပေါ့အဲ့ဒီတန်ယုံတွေမှာရှိနေတဲ့ဝန်တန်းတွေကိုကျွန်တော်တို့ကဘယ်ဘက်မှာရက်တည်ပါလဲဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ကချင်းကပ်သွားဖို့ရှိပါတယ်နော
်ဟုတ်ကဲ့
လက်ရှိဟိုကျွန်တော်တို့ဒီလူလူကရွေးချယ်တင်ပြောက်ထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ရဲ့နော်တစ္ဆာကိုခံမလားပြီးလို့ရှိရင်ဒါမှမဟုတ်ရင်သူတစ်ခါချမ်းမှာရက်မလားတရားတဲ့ဘက်မှာရက်မလားအာရမဘက်မှာရက်မလားဆိုတဲ့ဟာကိုကျွန်တော်တို့ကစပြီးတော့ချင်းကပ်ပြီးတော့ဆွေးနွေးတော့မှဖြစ်ပါတယ်ဗျာ
အဲ့ဒီလိုချင်းကပ်ဆွေးနွေးတော့မယ့်ကိစ္စကရောဘယ်လောက်ထိအောင်မြင်မှုရနိုင်မယ်လို့မျှော်လင့်ထားပါတယ
်ကျွန်တော်တော်တော်လေးတော့မျှော်လင့်ထားတယ်ဗျာဘာဖြစ်လို့လဲဆိုတော့သူတို့တွေကပညာတတ်တွေလည်းဖြစ်တယ်နိုင်ငံတကာမှာဘာကြီးဖြစ်ပျက်နေတာဖြစ်ပြနေလဲဆိုတော့ကိုလည်းတို့တွေကသိရှိနေတဲ့ပုံစံတွေဖြစ်တယ်။နောက်တစ်ခုကဓမ္မနဲ့အာရမကိုလည်းတို့ကဖယ်ရှားသိနိုင်တဲ့ဉာဏ်ရည်ဉာဏ်သိရှိတဲ့ပုံစံတွေလည်းဖြစ်တယ်။အဲ့တော့တို့ကကျွန်တော်တို့ဓမ္မဘက်မှာပါလာမယ်ဆိုတာကိုတော့ကျွန်တော်ယုံကြည်ထားတယ်ဗျ
။ဟုတ်ကဲ့။ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးယုံကအမေရိကန်ပြည်တော်စုမေရီလန်းပြည်နယ်တို့အခုစကားပြောနေတဲ့ရှိနေတဲ့ပြည်နယ်မှာဖွင့်ထားဖွင့်တယ်လို့ကျွန်တော်သိထားတယ်ပေါ့နော်။ဒီဖေဖော်ဝါရီလ20ရက်နေ့မှာစဖွင့်တယ်လို့ကျွန်တော်သိထားတယ်။ကိုထင်းလင်းအောင်ကလည်းဒီမှာရုံးဆိုင်မှာပေါ့ပြောရရင်တော့အမေရိကန်အခြေစိုက်ပေါ့ဆိုတော့အမေရိကန်အခြေစိုက်ဆိုတဲ့အခါကျတော့ဒီအမေရိကန်ဆိုရာအမေရိကန်ကွန်ဂရက်လွှတ်တော်ဘက်ကိုမြန်မာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဟလာတကယ်ဝင်ဝင်ထိထိရောက်ရောက်နဲ့တွန်းအားပေးဖို့ပြောဆိုဖို့ထိတွေ့ဆက်ဆက်ဖို့ရှိလိမ့်မယ်လို့ကျွန်တော်နားလည်ထားပါတယ်ကိုဒီနေ့အောင်ဗာများစားလုပ်ထားပြီးပါပြီလေခင်ဗျာဘယ်လိုလုပ်သွားဖို့ရောပျော်လင့်ထားစီစဉ်ထားပါတယ
်ဟောရကဒီနေ့မနေ့ပဲကျွန်တော်ရင်းနှုံးဒီ State Department ကပုံကိုနေတွေ့ဖို့အတွက်ကိုကျွန်တော်စပြီးတော့ contact လုပ်ပြီးပါပြီသူတို့ဘက်ကနေပြီးတော့ဟောပြန်ပြီးတော့အကြောင်းတော့ပြန်ကြားလာသေးပါဘူးအဲ့ဒီဟာကပထမဦးဆုံးခြေလှမ်းပေါ့နော်ပြီးလို့ရှိရင်အရင်တော့ကမြန်မာပြည်မှာတာဝန်ကျခဲ့တဲ့ Derek Mitchell နဲ့ပြေဖို့လဲကျွန်တော်တို့ခြေစင်ထားပါတယ်အဲ့တော့အဲ့ဒီခြေလှမ်းလေးစပြီးတော့ကျွန်တော်တို့လှမ်းထားပြီးပါပြီ
ဆိုတော့
နောက်မတိုင်ခင်တော့ကလည်းကျွန်တော်တို့က State Department ကိုစာပို့တာတို့သမရစီကိုစာပို့တာတို့ဆိုတော့ကျွန်တော်တို့ဒီ Washington DC ဖွဲ့တွေကတော့အမေရိကန်မှာရှိနေတဲ့ဖွဲ့တွေရောအကုန်လုံးကဒီမျိုးထဲဝိုင်းပြီးတော့လုတ်ထားခဲ့တဲ့စီစဉ်လေးလည်းရှိပါတယ
်။ဟုတ်ကဲ့။ဆိုတော့အမေရိကန်ခြေစိုက်ဆိုတော့အမေရိကန်အစိုးရအပြင်ကွန်ဂရက်လွှတ်တော်အပြင်ဒီအမေရိကန်မှာရှိနေတဲ့တန်ယုံတွေကိုတန်ဖွဲ့တွေကိုရောတည်ဆပ်ဖို့အစီအစဉ်လေးဘယ်လိုရှိပါလဲ
။အဲ့ဒီဟာကိုလည်းကျွန်တော်တို့စီစဉ်ထားပါတယ်။ဒါပေမဲ့ဘယ်လိုပဲပုံချင်းကတ်မယ်ဆိုတာကိုကျွန်တော်အဖွဲ့တွေနဲ့တိုင်ပင်ပြီးတော့မှကျွန်တော်အဲ့ဒါကိုဆက်သွားမှာဖြစ်ပါတယ
်။ဟုတ်ကဲ့။ကိုဒီလောက်ခုနပြောတော့ကျွန်တော်နားလေတာကပထမဦးဆုံးခြေလှမ်းကတော့ဒီမြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတန်ဝန်တန်းတွေကိုစပြီးတော့ထိပ်သိမ်းသွားမယ် CRPH ကိုထောက်ခံမှု CRPH ကိုဝင်ရမှု CRPH ဘက်ကလည်းရပ်ဖို့ဆိုတာမျိုးပြောမယ်
So ara atin ku tin le yaw naw tha yee chi de lou ga ba phit lein me lu pyaw lu ya me
naw tha yee chi de lou ga raw akhu chanaw lu ga tan wan nan ni ga ta ge lo myan tu lu ga ta phat ma yet me taw mo lu shin chanaw lu ba ko yet me so shin a ri chein ni baw ma mu di bi lo chanaw lu ga shi set taw ya ma phit de ara ko cia ph ka be song phat ba le me naw tha ta chein lan ni ne ga raw chanaw lu ga ခုနကစတိတ်ဒီပါမန့်ကိုကျွန်တော်တို့အများကြီးချင်းကပ်မယ်ဆိုတော့စတိတ်ဒီပါမန့်ကိုချင်းကပ်မယ်ပြီးလို့ရှိရင်စတိတ်ဒီပါမန့်ရကနေပြီးတော့သူတို့ရဲ့ sanction တွေကိုကျွန်တော်တို့ကအခုဆိုလို့ရှိရင်သူတို့ပြောထားတာရှိတယ်လူထုကိုမထိခိုက်မဲ့ sanction မျိုးပေါ့ဘိုးတော်ကဆိုလို့ရှိရင်သူတို့ sanction လုပ်လိုက်တယ်လူထုကိုထိခိုက်သွားတယ်နော်ဒီဆေဆိုးရ official တွေကိုဟိုစားပေါ့တရားရှိတွေကိုအဲ့ရထိခိုက်တာမျိုးနည်းနည်းပါးပါးပဲရှိတယ်ဆိုတာမျိုးကိုကျွန်တော်တို့ကြားရတယ်အဲ့တော့အခုချိန်မှာတော့အဲ့ဒီဟာကိုကျွန်တော်တို့ကပို့ပြီးတော့ PR ပေးပြီးတော့လှုပ်ဆောင်သွားမယ်လို့တော့စဉ်းစားထားပါလေ
။ဟုတ်ကဲ့။ဒီလုပ်ငန်းကလွယ်တဲ့လုပ်ငန်းလို့တော့ပြောလို့မရဘူးဆိုတာဒါသိကြပါပဲ။ခက်ခဲတွေရှိမှာပါပဲ။ရင်ဆိုင်ရတာတွေရှိမှာပါပဲ။ကိုတနေ့အောင်နေနဲ့ဘယ်လောက်ခက်ခဲမဲဘယ်လိုချိန်တွေရင်ဆိုင်ရမယ်လို့ကိုတွေ့ချက်ထားတာရှိပါတယ်
။အဲကျွန်တော်တို့ဒီဘက်မှာတွေ့ကြုံရှိပြီးသားလူတွေလည်းအများကြီးရှိတယ်။နောက်တစ်ချက်ကကြတော့ State Department ကလည်းအခုဆိုလို့ရှိရင်တော်တော်လေးကိုအာရုံစိုက်လာတာတွေ့ရတယ်။နောက်တစ်ခါဟို American သမရအခုဂျိုးဘိုင်ဒန်ကိုယ်တိုင်ကလည်းမြန်မာရေးကိုတော်တော်လေးကိုသူကဖိအားပေးပြီးတော့ဆောင်ရွက်နေတာတွေ့ရတယ်။အဲတော့ကျွန်တော်တို့ခက်ခဲဆိုတာကတော့ရှိမှာပဲ။ဒါပေမဲ့ဒီခက်ခဲတွေကိုကျော်လွှားနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်ကကျွန်တော်တို့ကိုလမ်းဖွင့်ပေးနေတယ်လို့ကျွန်တော်ကတော့ခံစားရတယ်။ဘာဖြစ်လို့လဲဆိုတော့ဒီကြိုက်ပွဲမှာမတရားမှုနဲ့တရားမှုဆိုတဲ့ဘက်မှာသူတို့ကဒီမိုကရေစီဘက်ကနေပြီးတော့ရပ်တည်နေတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းမို့လို့ဒီမိုကရေစီပေါ်ထွန်းရေးကိုသူတို့ဦးစားပေးပြီးရုပ်ဆောင်မယ်ဆိုတာကိုကျွန်တော်တို့ကယုံကြည်ကြတာ
။ဟုတ်ကဲ့။ဆိုတော့ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးရုံးမှာနောက်ထပ်တကြွဲလုပ်ဆောင်မယ့်လူတွေပို့ပြီးတော့ပါလာဖို့ရောကျွန်တော်တို့မျှော်လင့်လို့ရပါလား
။ဟုတ်ကဲ့ပို့ပါလာဖို့လည်းရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်တို့အဖွဲ့အစည်းနဲ့လုပ်ဆောင်သွားမှပို့ပြီးတော့အင်အားကောင်းလာမယ်ဒါရှိအောင်။အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုလည်းဆက်ထွင်ပြီးတော့လုပ်ဆောင်သွားမှာဖြစ်ပါတယ်။
ဟုတ်ကဲ့ဆိုတော့ဒီမှာကအမေရိကန်မှာကဒီညီမအကြီးကိုအားဆိုင်ပြီးတော့လုပ်နေတယ်ပြောရရင်တော့တောက်ဆောက်လုလာခဲ့တဲ့လူတွေတော်များများရှိပါတယ်ဒါကျွန်တော်လည်းသိတယ်ကိုတနည်းအောင်လည်းသိတယ်ဆိုတော့ဒီလူတွေတဲကဟလာအတွေ့အကြုံရှိတဲ့လူတွေကပါလာဖို့ရှိတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့နိုင်ငံတကာဆက်ဆံရေး CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့လက်ရှိပြည်တွင်းမှာနေတတူပေါ့ဟလာဒီဆရာနာဒိနာကိုစန့်ကျင်ကန့်ကွက်ပြီးတော့ဆန္ဒပြနေကြတဲ့လူတွေ CDM လို့ခေါ်တဲ့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေဒီလူတွေအတွက်ကိုတင်လင်းအောင်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ကျွန်တော်တို့နေ့စဉ်သတင်းတွေမှာလည်းတွေ့နေရတယ်မီဒီယာတွေမှာဒီဆိုရှယ်မီဒီယာတွေမှာလည်းတွေ့နေရတယ်ကျွန်တော်တို့ရင်ထဲမှာတစ်ဆက်မှမကောင်းဘူးသူတို့အတွက်နော်အဲ့ဒီအတွက်ကြောင့်မို့လို့လဲကျွန်တော်တို့ကဒီမှာလဲပဲကျွန်တော်တို့ကနေမိတ်ညာမိတ်အေးရေးပြက်ခံချိန်ကုန်ခံအဲ့ဒီကိစ္စတွေအတွက်ကိုလုံးပန်းပြီးတော့သူတို့နဲ့တသားနဲ့ရှိနေပါတယ်ဆိုတော့ကိုလည်းကျွန်တော်တို့တောက်လျှောက်ပြလာခဲ့ပြီးဖြစ်ပါတယ်နော်ချိန်ဆက်ပြီးတော့လဲသူတို့လွမြောက်ဖို့အတွက်တို့ရဲ့ဒီမိုကရေစီခီလန်ဖြောင့်ပြူးသွားဖို့အတွက်ကျွန်တော်တို့ဒီမှာဆက်လက်ပြီးတော့ခွန်အားရှိသည့်ညံစွမ်းရှိသည့်တိုးစားနေပါဘူး။အဲ့ဒါကတော့ကျွန်တော်သတိပေးရပ
ါဟုတ်ကဲ့နိုင်ငံတကာဆက်ဆံရေးရုံးဆိုတဲ့အခါကျတော့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဆိုတဲ့အခါကျတော့ဟလာပြည်ပအစိုးရတွေဗန်ဒမန်တွေအဖွဲ့အစည်းတွေစသည်အားဖြင့်ဟလာထိစပ်ရတာရှိသလိုအမေရိကန်အပေါ်ဝင်ပြည်ပနိုင်ငံဒီဒီမှာရောက်နေတဲ့ဟလာဓမ္မဒီမိုကရေစီရေးကိုဝန်းရံအားပေးထောက်ခံတဲ့အချိန်ကမြန်မာနိုင်ငံသားတွေရှိမယ်လက်ရှိမြန်မာနိုင်ငံသားတွေရှိမယ်ပြည်ပမှာကြောင်းနေတဲ့လူတွေရှိမယ်ဟလာသူတို့တွေလည်းပဲနေရာအသီးသီးမှာနေစဉ်လိုပဲဟလာတန်ရုံတွေရှိမှာစန္ဒပြကန့်ကွက်နေကြတာတွေကျွန်တော်တို့တွေ့ထားရပါတယ်အခုလိုမျိုးပြည်ပမှာရှိနေတဲ့မြန်မာအရေးဝန်းရံသူတွေကိုရောဟိုထင်လင်းအောင်ဘယ်လိုသတင်းစကားမျိုးပါချင်ပါလဲ
။အော်သူတို့နဲ့ကျွန်တော်တို့ကစပြီးတော့အာနာသိန်းတဲ့နေ့ကနေစပြီးတော့ပေါ့နော်ကျွန်တော်တို့စပြီးတော့ထိစပ်နေတာရှိတယ်။ကျွန်တော်တို့အများအားလဲမီတင်တွေခိုင်နေကြတာရှိတယ်နေတိုင်းနေပါဦးနေတိုင်းပေါ့နော်နေတိုင်းနေပါတော့မဟုတ်ဘူးနေတိုင်းကျွန်တော်တို့မီတင်တွေထိုင်နေကြတာရှိတယ်အဲ့တော့သူတို့နဲ့ကျွန်တော်တို့ကစောကြီးကလေးကပူပေါင်းပြီးတော့လှုပ်ဆောင်နေတာရှိတယ်အဲ့တော့မပူတကယ်ကယ်၍မြန်မပူပေါင်းရသေးဘူးကျွန်တော်တို့နဲ့ဆက်သွယ်မရသေးဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကိုဆက်သွယ်ပါကျွန်တော်တို့ရဲ့ website ကိုစားပေါ့နော် page တွေလည်းရှိပါတယ်အခုဆိုလို့ရှိရင်ပြီးတော့ကျွန်တော်စီကိုတိုက်ရိုက်ဆက်သွယ်လို့လည်းရပါတယ်ကျွန်တော်တို့ဒီလှုပ်ဆောင်နေတဲ့အဖွဲ့အစည်းလိုက်လှုပ်ဆောင်နေတဲ့အဖွဲ့တွေကိုလည်းဆက်သွယ်လို့ရပါတယ်ခုနပဲကျွန်တော်စီကိုကျွန်တော်တို့ဒီဘက်ကတိုင်းရင်းသားအုပ်စုတစုကနေပြီးတော့ကျွန်တော်တို့ဆက်သွယ်လာတာလည်းရှိပါတယ်။တို့ရဲ့ plan လေးတွေတော့ပြဖို့အတွက်ဆိုတော့အဲ့လိုမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။အဲ့တော့အကုန်လုံးဒီနိုင်ငံမှာပဲရှိရှိနိုင်ငံတကာမှာပဲရှိရှိ ကျွန်တော်တို့ကအကုန်လုံးပူးပေါင်းဆောင်ရွက်ဖို့တော့ကျွန်တော်ဖိတ်ခေါ်ပါတယ်။အဲဒီလိုလည်းကျွန်တော်တို့ကလွန်ခဲ့တဲ့နှစ်ရက်ကလည်း Global Action Call ဆိုတဲ့လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါတယ်။အဲဒါကတရုတ်တန်ရုံရှိမှသွားပြီးတော့နိုင်ငံတကာမှာတရုတ်တန်ရုံရှိမှသွားပြီးဆန္ဒပြတဲ့လှုပ်ဆောင်မှုကျွန်တော်တို့လှုပ်ဆောင်ကြပါတယ
်။ဟုတ်ကဲ့ကိုတင်လင်းအောင်ဗာများဖြည့်ဆွတ်ပြောကြပါသေးလဲခင်ဗျ။
ကျွန်တော်တို့ပြည်သူတွေကိုပဲထပ်ပြီးတော့ပြောကြပါတယ်။ပြည်တွင်းကပြည်သူတွေကိုအားမငယ်ပါနဲ့ကျွန်တော်တို့ဒီမှာရှိသမျှ Democratic အင်အားစုတွေအားလုံးကသူတို့နဲ့တန်းတူဆိုလိုတာကသူတို့လိုတော့ပြည်တွင်းမှာတော့ကျွန်တော်တို့ကမခံစားရဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဟာလည်းသူတို့လိုပဲစိတ်ခံစားမှုအပြည့်နဲ့ကျွန်တော်တို့လှုပ်ဆောင်နေပါတယ်။တွန်းအားတွေပေးနေပါတယ်။သူတို့အတွက်ကျွန်တော်တို့လွတ်မြောက်ဖို့အတွက်ရုန်းကန်ပြီးတော့ကြိုးစားပေးနေပါတယ်လို့ပဲကျွန်တော်ခင်ဗျားကပါတယ
်။ဒီပွဲနိုင်ရမယ်လို့ရောကိုထင်လင်းအောင်အခိုင်အမာယုံကြည်ပါသလား
။ဒီပွဲကနိုင်ကိုနိုင်ပါဗျာ။ဓမ္မဆိုတာအတ္တမကိုအမြဲတမ်းနိုင်ရမ
ယ်။ကိုတင်လေးအောင်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုတင်လေ
း။ဒါကတော့ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website စာမျက်နှာ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။အင်္ဂါနေ့ညဘက်အစီအစဉ်တွေကို VOA မြန်မာပိုင်းကနေပြီးတော့တရားရထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။ဒီကနေ့ February 23ရက်နေ့အတွက်မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီး Retno Marsudi ဟာကြာသပတေးနေ့ကျရင်မြန်မာနိုင်ငံကိုနေချင်းပြန်သွားရောက်မယ်လို့ပေါ့ကြားခဲ့တဲ့အစိုးရညှိနှိုင်းစာတစ်ခုထဲမှာဖော်ပြထားပါတယ်။ February 25ရက်နေ့ကျရင်နေပြည်တော်နိုင်ငံတကာလီစိတ်ကိုရောက်လာမယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဆက်ရောက်ထွက်ခွာချိန်မှာလီစိတ်အေကန်မဆောင်ကိုအသုံးပြုဖို့အတွက်ညှိနှိုင်းတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ရုံးတွင်းစာပေါ့ကြားထွက်လာခဲ့တာပါ။ဒီစာဟာအမှန်ဖြစ်တယ်လို့အတည်ပြုကြောင်း Reuters သတင်းဌာနရဲ့သတင်းမှာဖော်ပြပါရယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဂျာတာဘင်းနဲ့မနေ့မြန်မာနိုင်ငံကိုရောက်လာပြီးတော့ညနေပိုင်းမှာပြန်မာဖြစ်တယ်လို့ဆိုထားပါရယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာဆူဒီဟာလောလောဆယ်မှာထိုင်းနိုင်ငံမှာရောက်ရှိနေပြီးတော့အဲဒီကနေဒေတာရင်းတခြားနိုင်ငံတွေကိုသွားကောင်းသွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရတဲဂူဖိုင်ဇာရှားကပြောပါရယ်။မြန်မာနိုင်ငံကိုသွားမသွားဆိုတာကိုတော့သူကအတည်မပြုပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေထဲမှာဆွေးနွေးအဖြေချနိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကဥဆောင်စ조사နေတာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာဒီငြိမ်းချမ်းစွာဆန္ဒပြနေကြတဲ့သူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတဲ့အတွက်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကပြင်းပြင်းထန်ထန်ဖြစ်တင်ရှုံးချတယ်လို့ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းယူအုပ်ချုပ်နေတာကို G7 အဖွဲ့တညတညထဲထပ်ပြီးတော့ကန့်ကွက်လိုက်တာပါ။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတော့အစွမ်းကုန်ထိထိန်သိမ့်သိမ့်လောက်ကြဖို့အကြေညာချက်မှတိုက်တွန်းပါရယ်လက်နက်မဲ့ပြည်သူတွေအပေါ်ကြီးအစ်စ်တွေနဲ့ပြစ်ခတ်တာလက်မခံနိုင်ဘူးငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေအပေါ်အကြမ်းဖက်နှိမ်နင်းသူတွေအနေနဲ့သူတို့ရဲ့လုံရက်အတွက်တာဝန်ခံရမယ်လို့ G7 နိုင်ငံသားဝင်ကြီးတွေကပြောပါရယ်ဒီအာဏာသိမ်းမှုအပေါ်မှာနှောက်ယှက်ဖိနှိပ်တဲ့လုံရက်တွေကိုလည်းသူတို့ကအာဏာသိမ်းတဲ့အတွက်ကြောင့်မို့ဒီဆန္ဒပြသူတွေအပေါ်မှာနှောက်ယှက်ဖိနှိပ်တဲ့လုပ်ရက်တွေကိုလည်းသူတို့ကရှုံချပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့တရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့လည်း G7 အဖွဲ့ကထပ်ပြီးတော့တောင်းဆိုထားပါတယ်။အာဏာသိမ်းထားတဲ့ဒီမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂထွေထွေညီညွတ်ခံမှာတောက်ကြနေကြရင်တော့အထူးအစည်းအဝေးပွဲလုပ်မှာဖြစ်ပါတယ်။မူလအစီအစဉ်မရှိဘဲအလို့သဘောလုံးမဲ့အစည်းအဝေးပွဲကြရင်ကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘာဂနာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်းဆိုမှုအရာအထူးအစည်းအဝေးကိုလုပ်မှာဖြစ်တယ်လို့အထွေထွေညီလာခံသဘာဝတူပြောခွင့်ရကအတည်ပြုထားပါတယ်။မြန်မာနိုင်ငံမှာဒီ February 1ရက်နေ့ကဆရာနာတိန်အုပ်ချုပ်နေသူတွေကခေါင်းဆောင်2ယောက်ပေါ်မှာတော့ American ပြည်ထောင်စုကထပ်ပြီးတော့တန်ခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်ကြီးမမောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမျိုးမြင့်ထွန်းတို့ကိုအမေရိကန်ဗန္ဒာရေးဌာနရဲ့အရေးယူတန်ခတ်တဲ့စာရင်းမှာတင်းနှင်းလာနေကထပ်ပြီးတော့ထည့်သွင်းလိုက်တာပါ။အာနာသိန်းအုပ်ချုပ်နေသူတွေအပေါ်နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပြောပါရယ်။မြန်မာပြည်သူတွေကိုအားပေးထောက်ခံတဲ့ဒီအမေရိကန်နိုင်ငံရဲ့ညီမှန်းချက်အတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းကျရွေးကောက်ခံထားရတဲ့အစိုးရလက်အာနာပြန်ရောက်အောင်လို့အာနာသိန်းယူအုပ်ချုပ်သူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်ခါမှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောကြားခဲ့ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ February 23ရက်
အင်္ဂါနေ့ညဘက်အစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါအခုညအတွက်အစီအစဉ်ထုတ်လို့ရေမှုကမဆုမုံဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာကတော့ကိုနီလီယပ်စ်ဒီနော့ဖြစ်ပါတယ်ကျွန်မကတော့ဆူမြတ်ပါပါရှင်မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter YouTube နဲ့ Facebook page တွေပေါ်မှာပေါ်ပြပေးနေပါတယ်ရှင် VOA အစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆူမြတ်ပါပါရှင်
This program has come to you from the Voice of America, Washington.